Welcome to the Voice of America in Burmese.
Mingla nyaja ma khne chano ga ra zong lai ma chano la 16 ye ni tining ngun ni nya bai view Myanmar bai season ni go American pi dong su Washington DC mi ro ga ni dai ye tholun pe ni ba bi Myanmar san no jain nya 9 nai ga ni san nai chi tholun pe ni de season go ro lai no meter 1925 30 to pyin lai lai meter 190 ro ga ni dai ye na sin nai ja da lo view Myanmar bai ye Facebook ne YouTube sa myan na ro ga ni le dai ye na sin lo ya nai ja ba de khnya
ဒီကနေ့ညမှာအစီအစဉ်မှုဖြစ်နေကျွန်တော်ဇောင်းဝိုင်းလိုင်းကဆောင်ရွက်ပေးတော့ပါမယ်ခင်ဗျာ။ဟုတ်ကဲ့ဗီဒိုကပြအမြန်ဆုံးကြော်လာနိုင်ကြပါစေဗျာ။ဒါပေမဲ့ဒီနေ့သတင်းတွေထဲမှာထိတ်ဆုံးဗီဒိုကသတင်းတစ်ယောက်ကတော့ရန်ကုန်အလုံးမြို့နယ်ထော်လီကွေ့အနီးမှာရှိတဲ့ထူးဆက်သုံးစီလိုက်မှာဒီကလေးမနက်ပိုင်းကပေါက်ကွဲမိလောက်တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုတိုက်ဆက
တင်းတွေနားဆင်ပြီးတဲ့အခါမှာတော့အမေရိကန်ပြည်ထောင်စုမှာနှစ်ပေါင်း30ကျော်အတွင်းကုန်စည်နှုန်းတွေအမြင့်ဆုံးကိုရောက်ရှိနေတဲ့အကြောင်းသတင်းပေးပို့ချက်ကိုဥစွာနားဆင်ကြရပါမယ်။အဲဒီနောက်မှာတော့ဥရယာတိပြောင်းလဲမှုကြောင့်မော်လ်ဒိုက်ဖ်နိုင်ငံကစီးပွားရေးလုပ်ငန်းတွေထိခိုက်နေတာ၊ဟောင်ကောင်မှာဒီမိုကရေစီအခွင့်အရေးတွေဆုံးရှုံးတာကြောင့်ဟောင်ကောင်သားတွေဗြိတိန်ကိုထွက်နေကြတဲ့အခြေအနေစတဲ့သတင်းပေးပို့ချက်တွေကိုပထမဆုံးနားဆင်ကြရမှာပါ။နောက်ပိုင်းအပတ်စဉ်ကဏ္ဍတွေတင်ဆက်တဲ့အခါမှာဆိုရင်တော့
အလုံးသိကြတဲ့အတိုင်းပဲ2021ခုနှစ်ဖေဖော်ဝါရီလမှာဖြစ်ခဲ့တဲ့အာဏာသိမ်းမှုနဲ့ဆက်ဆက်ပြီးဖြစ်လာတဲ့နိုင်ငံရေးအကျပ်တွေဟာအထည်ချုပ်လုပ်ငန်းရဲ့အဓိကစိတ်ကွန်မှုဖြစ်လာတယ
်။အသက်ငယ်နေတဲ့မြန်မာအထည်ချုပ်လုပ်ငန်းအကြောင်းကမ္ဘာမြန်မာသတင်းမီဒီယာမြင်ကွင်းမှာနားဆင်ကြရပါမယ်။အဲဒီနောက်မှာတော့မြန်မာပြည်မပေးစာများကန္တာသတင်းတွေကသုတအစီအစဉ်နဲ့ကမ္ဘာတဝန်းထူးခြားဆန်းပြအစီအစဉ်တွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။ဒါတွေကိုမတင်ဆက်ခင်အခုအရင်ဆုံးတော့တင်းငွေနေနေညအတွက်နောက်ဆုံးကသတင်းတွေကိုဥတ္တမောင်တန်းနဲ့ကျွန်တော်ဇုံလိုင်တို့ကတင်ပြပေးသွားကြပါမယ်ခင်ဗျာ။
ရန်ကုန်အလုံမြို့နယ်ထော်လီခွဲ့ဤမှာရှိတဲ့273စီစိုက်မှာဒီကလေးမနက်ပိုင်းကပောက်ကွဲမီးလောင်ခဲ့တယ်လို့ရန်ကုန်မြို့ခံတွေကပြောကြပါတယ်။ပောက်ကွဲတဲ့ချာပြည်တဲ့နောက်မီးလောင်ပြီးတစ်ဆိုင်လုံးပျက်စီးဆုံးရှုံးမှုရှိခဲ့တယ်လို့အနီးဒေသခံတွေကဆိုပါတယ်။မြန်မာနိုင်ငံမီးသတ်ဦးစီးဌာနရဲ့လူမှုကွန်ရက်ပေါ်မှာထုတ်ပြန်ချက်မှာတော့မီးလောင်ဆုံးရှုံးမှုရှိတယ်ဆိုတာကိုပဲဖော်ပြပြီးဘာကြောင့်မီးလောင်ဆုံးရှုံးရတယ်ဆိုတာကိုမရေးသားဘူး။ PDF ရန်ကုန်ပြည်သူ့ကာကွယ်ရေးအဖွဲ့တစ်ဖွဲ့ကတော့အလုံမြို့နယ်အတွင်း273စီစိုင်ကိုလက်ပစ်ပုံတစ်လုံးနဲ့သူတို့တိုက်ခိုက်ခဲ့တယ်လို့ထုတ်ပြန်ပါတယ်။ VOA အနေနဲ့တိကျအတည်ပြုလို့မရပါဘူး။ရန်ကုန်၃ခွတကုံမျိုးသစ်အရှေ့ပိုင်းမြို့နယ်တွင်းမှာလည်းဒီကနေ့ပေါက်ကွဲမှုတချို့ဖြစ်ခဲ့ပါတယ်။မြန်မာနိုင်ငံအတွက်စစ်အာဏာသိမ်းမှုစတင်တဲ့ဆန္ဒပြမှုတွေပြစ်ခတ်နှိမ်နှင်းခံမှုတွေပြီးကြတဲ့ကရန်ကုန်ပါဝင်မြို့အတော်တော်များများမှာပေါက်ကွဲမှုတွေဘုံကွဲမှုတွေကနေ့စဉ်ဆိုသလိုရှိနေတာပါ။စီရေးတက်မှမှုတွေရှိနေတဲ့ကင်းပြည်နယ်မြောက်ပြည်သင်္ကန်းကြီးတောင်နယ်မြေရဲစခန်းကိုလည်းဇန်နဝါရီလ15ရက်နေ့ညပိုင်းကအဝေးကနေပြစ်ခတ်တိုက်ခိုက်တာရှိခဲ့တယ်လို့သိရှိရပါတယ
်။အမေရိကန်ပြည်ထောင်စုတက်ကဆက်ပြည်နယ်ကဂျူးဖျားကြောင်တစ်ခုထဲမှာတစားကန်နေဖမ်းထားတဲ့လူဟာဂျူးလူမှုအသံဝိုင်းကိုတမင်ပစ်မှတ်ထားတာမဟုတ်ဘူးလို့အမေရိကန်စုံစမ်းစစ်ဆေးရေးဘူရို FBI ကပြောပါတယ်။ Congregation Beth Israel ဂျူးဖျားကြောင်ထဲမှာတစားကန်ဖြစ်ဖမ်းခံထားရတဲ့လူလေးဦးစလုံးဘေးမတီရမခပြန်လွတ်လာတယ်လို့တာဝန်ရှိသူတွေကစနေနေ့ညမှာပြောပါတယ်။တစားကန်တဦးကတော့အစောပိုင်းမှာပြန်လွတ်လာတာဖြစ်ပြီးကြံ၃ဦးကိုတော့တာဝန်ရှိသူတွေကဖျားကြောင်းနဲ့ဝင်ပြီးကယ်ထုတ်ခဲ့တာပါ။ဂျူးဖျားကြောင်းကိုဝင်စီးခဲ့တဲ့လူတေဆုံးသွားတယ်ဆိုပေမဲ့ဘလို့အသက်ခံရတယ်လဲဆိုတာကိုတော့တာဝန်ရှိသူတွေထုတ်ပြန်ခြင်းမရှိပါဘူး။တစားကန်နေဖမ်းထားတဲ့အဲ့ဒီလူအနေနဲ့နောက်ထပ်ကြီးကြီးမားမားအစီအစဉ်ရှိပုံတော့မတွေ့ရဘူးလို့ FBI agentမက်ဒီဆာနိုကပြောပါတယ်ဒါပေမဲ့လည်းဒီကိစ္စကိုတခြားနိုင်ငံတွေအထိပါ FBI ကစုံစမ်းဖော်ထုတ်သွားမယ်လို့လည်းပြောပါတယ်အခိုင်တာတို့နဲ့ဆက်ဆက်နေတယ်လို့တန်တရားရှိခံထားရတဲ့ပါကစ္စတန်အာယုံကျော်ဆိုင်ရာသိပ္ပံပညာရှင်တယောက်ကိုလွတ်ပေးဖို့အဲ့ဒီလူကတောင်းဆိုခဲ့တယ်လို့အရာရှိတယောက်က AP သတင်းဌာနကိုအစိုးရမှပြောဆိုထားပါတယ်အမေရိကန်အရာရှိတွေကပါကစ္စတန်နိုင်ငံထဲမှာတပ်ဖြတ်ဖို့ကြံစည်မှုနဲ့အာယုံကျော်ဆိုင်ရာသိပ္ပံပညာရှင်အဖီယာစီဒီကီကိုတက်ဆက်အကျဉ်းထောင်မှာဖမ်းဆီးထိန်းသိမ်းထားတာဖြစ်ပါတယ်။တက်ဆက်ပြည်နယ်အုပ်ချုပ်ရေးမှူးဂရက်အဘော့ကလည်းအခင်းဖြစ်ပြီး12နှစ်ကြာမှတစားကန်အားလုံးအနေအကင်းစွာပြန်လွတ်လာပြီလို့ Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။တစားကန်တွေကိုဝင်ပြေးကယ်တင်ခဲ့တဲ့ဖြစ်အသေးစိတ်ကိုတော့ထုတ်ပြန်ခြင်းမရှိသေးပါဘူးခင်ဗျာ
။ယူကရိန်းအစိုးရဌာနတွေရဲ့ကွန်ပျူတာစနစ်တွေဖျက်ဆီးအတိုက်ခိုက်ခံရတယ်လို့ Microsoft ကုမ္ပဏီကြီးကပြောပါတယ်။ဒါပေမဲ့ဌာနရေးအတွက်ကိုတော့အတိအကျမပြောပါဘူး။အင်္ဂလိပ်လို malware လို့ခေါ်တဲ့ဖ ဖြည့်စည်း software ကိုကြာတာပတိနေမှာစတွေ့ခဲ့တယ်လို့ Microsoft company ကသူ့ရဲ့ blog မှာပြောထားပါတယ်။တိုက်တိုက်ဆိုင်ဆိုင်အဲ့ဒီအချိန်မှာပဲ Ukraine ဆိုရဲ့ website ခေါ် internet စာမျက်နှာပေါင်း80ကျော်ဟာလဲ internet နဲ့ပြတ်တောက်သွားခဲ့ပါတယ်။အခုလိုတိုက်ခိုက်ခံရတာကို Ukraine ဆိုရဲ့ထိတ်တန့်တာဝန်ရှိသူတူကစနေနေ့အစောပိုင်းမှာထုတ်ပေါ်ပြောကြပါတယ်။အဲ့ဒီဖြည့်စည်း software ဟာ Russia ထောက်လာရေးကအသုံးပြုခဲ့တဲ့ဖြည့်စည်း software နဲ့အလားတူဖြစ်တယ်လို့မျိုးသားလုံးကျုံရင်းနဲ့ကောက်ဝေးကောင်စီရဲ့ဒုတိယအတွင်းဝင်ရှာဟီဒီမက်ယူကာရိုက်တာသတင်းဌာနကိုပြောကြပါတယ်။ယူကရိန်းဆိုတာဌာနတွေကို software ရေးပေးနေကြတဲ့ company တွေကနေတဆင့်အဲ့ဒီဖြည့်စည်း software ကိုတိုက်ခိုက်သူတွေကဝင်ထည့်ပေးလိုက်တာဖြစ်ပါတယ်။တကယ်လို့အဲ့ဒီဖြည့်စည်း software ကိုထပ်လိုက်သူတွေကအသက်တွင်းလိုက်တာနဲ့ကွန်ပျူတာစနစ်တွေအလုံးလုံးလို့မရတော့ပဲရပ်သွားကြမှာပါ။အဲ့ဒီလိုတိုက်ခိုက်ပုံမျိုးနဲ့ပဲ2009မှာအမေရိကန်ဆိုတာကိုတိုက်ခိုက်ခဲ့ပူပါတယ်။2014မှာတနိုင်ငံလုံးရွေးကောက်ပွဲ2015နဲ့2016ဆောင်းတွေမှာတရက်စစ်ပင်မတားဖြန့်ဖြူးရေးလိုင်းတွေကိုယူကရိန်းကအတိုက်ခိုက်ခံခဲ့ရပူပါတယ
်။ဟေတီသမရဂျိုဗနယ်မိုစီကိုလုတ်ကြံတပ်ဖြတ်မှုနဲ့တန်ကြားရှိခံထားရတဲ့ဟေတီသမရဟောင်းတယောက်ကိုဂျမေကာနိုင်ငံမှာဖမ်းဆီးခဲ့တယ်လို့ဟေတီတာဝန်ရှိသူတွေကပြောပါတယ်။သမရမိုစီကိုလုတ်ကြံတပ်ဖြတ်မှုနဲ့ဆွဲချက်နဲ့လွတ်တော်အမတ်ဟောင်းရှင်ဂျိုဝဲလ်Joseph ကို2021ခုနှစ်ဇူလိုင်လကလေးကအလို့ရှိနေတာဖြစ်ပါတယ်။သူနဲ့သူ့မိသားစုဝင်၃ဦးကိုလွှဲမှုကြကြရေးဆိုင်ရာဆွတ်ဆွတ်ချက်တွေနဲ့တောက်ကြနေမှာဖမ်းဆီးခဲ့ကြောင်းဂျမေကာနယ်မြေခံရဲတပ်ဖွဲ့ JCF ကကြေညာချက်ထုတ်ပြန်ပါတယ်။နိုင်ငံအနောက်တောင်ပိုင်း Saint Elizabeth ကျွန်းပေါ်မှာအိမ်တစ်ခုမှာ Mr. Joel Joseph အခန့်ခံခဲ့ရတာဖြစ်ပါတယ်။သူ့ကိုလက်တလောထိန်းသိမ်းထားတယ်လို့ဂျမေကာရဲတယောက်က AFP သတင်းဌာနကိုပြောပါတယ်။တရားဥပဒေစိုးမိုးရေးနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်တဲ့အနေနဲ့ဂျမေကာရဲတပ်ဖွဲ့ကအခုလိုဆောင်ရွက်ခဲ့တာဖြစ်ပြီးစုံစမ်းစစ်ဆေးမှုတွေကိုပူးတွဲလုပ်ဆောင်နေတယ်လို့လည်းအဲ့ဒီသတင်းအရင်းမြစ်ကပြောပါတယ်ဟေတီနိုင်ငံမှာလူကြိုက်သိပ်မင်းများတဲ့တမရမိုစီရဲ့အိမ်တော်ထဲပြီးခဲ့တဲ့ဇူလိုင်လကကွန်မန်ဒို20လောက်ဝင်ရောက်စီးနင်းပြီးတမရကိုပြစ်ခတ်တပ်ဖြတ်ခဲ့တာမှာတမရကတော့လည်းပြင်းထန်တဲ့ဒဏ်ရာတွေရခဲ့ပါတယ်ဒီလုံခြံတပ်ဖြတ်မှုနဲ့ဆက်ဆက်ပြီးတန်တရားရှိတဲ့ဒါဇင်နဲ့ချီတဲ့လူတွေကိုဖမ်းဆီးထားပေမဲ့ဘသူရဲ့အမိန့်နဲ့သမရကိုလုတ်ကြံတက်ဖြတ်ခဲ့တာလဲဆိုတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူးအခင်းဖြစ်ပြီးချင်းမှာပဲသမရမိုင်စီကိုပြင်းထန်စွာဝေဖန်သူဖြစ်တဲ့အတိုက်ခံလွတ်တော်အမဂျိုဝဲလ်ဂျိုဆက်ကိုအာနာပိုင်နေကဖန်ဝရန်ထုတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
ဗီအိုအမေရိကန်ဒံမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းထိုမီတာ32 kHz 9335နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနာရီဘက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ရှင
်တနင်္ဂနွေနေ့ညပိုင်းသတင်းတွေကို VOE ကဆက်လက်ကြီးညာပေးနေပါတယ်ကဘေးကြောင့်ကတ်တပ်ပိတ်ဆို့ထားကြတဲ့ကဆိုရင်မြောက်ကိုရီးယားရထားဟာတရုတ်နိုင်ငံအတွင်းကိုတနင်္ဂနွေနေ့ကပထမဆုံးဖြစ်နယ်စပ်ဖြတ်ဝင်ရောက်ခဲ့ပါတယ်။2029ခုနှစ်ကပ်ဘေးစကရေကမြောက်ကိုရီးယားဟာနယ်စပ်ကိုပိတ်ဆို့ထားခဲ့ပြီးဒီကမှာခင်ဗျ။ခီးသွွာလောင်ခွင့်တွေကိုလည်းကန့်သတ်ထားခဲ့ပါတယ်။ရောဂါကူးစက်မှုကာကွယ်ရေးလုပ်ငန်းတွေကိုလည်းတင်းတင်းကြပ်ကြပ်ဆောင်ရွက်ထားခဲ့သလို COVID-19 တွေ့ရှိတယ်လို့တရားဝင်ကြေညာခဲ့တာလည်းမရှိခဲ့ပါဘူး။ရထားကရာလူမြစ်ကိုဖြတ်ကျော်ပြီးတရုတ်နိုင်ငံဒန်တောင်းမြို့ကိုတနင်္ဂနွေနေ့ကရောက်လာခဲ့တာဖြစ်တယ်လို့ရောင်းနှပ်သတင်းဌာနကဆိုပါတယ်။ယထာကကုန်တွေတင်ခဲ့သလားဆိုတာကိုတော့မပြောနိုင်ကြပေမဲ့အရေးပေါ်ပစ္စည်းတွေတင်ပြီးတနင်္လာနေ့မှာပြန်သွားလိမ့်မယ်လို့ရောင်းနှပ်သတင်းဌာနကပြောပါတယ်။တရုတ်ရဲ့စီးရင်အေးအမြောက်ကိုရီးယားနဲ့ကုန်သွယ်ရေးကနည်းနည်းပဲရှိပါတယ်။အများစုကလည်းကုန်လွှမ်းကမဟုတ်ပဲမြောက်ကိုရီးယားစစ်ကမ်းတွေကပဲသွားကြပုံရပါတယ်။ COVID ကြောင့်ကန့်သတ်ပိတ်ဆို့ထားချိန်မှာလူသားချင်းစာနာထောက်ထားမှုအကူအညီတချို့တော့ဝင်ခဲ့ပေမဲ့ကုလသမဂ္ဂလူအဖွဲ့အစည်းတွေရဲ့အလိုအရအဓိကကြားတဲ့အကူအညီတွေတော့ပိတ်ထားဆဲဖြစ်ပါတယ်ဖွင့်ပြတဲ့ပစ္စည်းတွေကိုလည်းနန်ပိုစိတ်ကားမှာသုံးလထားပြီးမှတည်ယူလို့ရှိကြပါတယ
်ပြည်ဝင်ခွင့်ဗီဇာညှင်းပယ်ခံရတဲ့ကမ္ဘာနံပါတ်1တင်းနစ်ကစားသမားနိုဗက်ဂျိုကိုဗစ်ဩစတြေးလျနိုင်ငံမဲလ်ဘုန်းလေဆိပ်ကနေဒီကနေ့ထွက်ခွာသွားပါပြီဂျိုကိုဗစ်ရဲ့ဗီဇာအယူခံလွာကိုညှင်းပယ်လိုက်တဲ့ဩစတြေးလျလူဝင်မှုကြီးကြပ်ရေးဝန်ကြီးအလက်စ်ဟော့ခ်စ်ရဲ့တောက်ချနေကထုတ်ပြန်ချက်ကိုဖက်ဒရယ်တရားသူကြီး3ဦးကတင်းနစ်ငွေနေမှာအတည်ပြုလိုက်ပြီးတဲ့နောက်အခုလိုနေရပြန်ပို့ခံရတာဖြစ်ပါတယ်ဗီဇာအယူခံခြင်းညှင်းပယ်ခံရတဲ့အပေါ်အလွန်စိတ်ပျက်မိပေမဲ့ဆုံးဖြတ်ချက်အတိုင်းလိုက်နိုင်မှာဖြစ်ကြောင်းဂျိုကိုဗစ်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဩစတြေးလျတာဝန်ရှိသူတွေကတော့အများပြည်သူအကျိုးစီးပွားအတွက်ရည်ရွယ်ပြီး COVID-19 ကာကွယ်ဆေးထိုးမထားတဲ့ဂျိုကိုဗစ်ကိုပြည်ဝင်ခွင့်မပေးဖို့ဆုံးဖြတ်ခဲ့တာဖြစ်တယ်လို့ပြောပါတယ်။ပြည်ဝင်ခွင့်မရဘဲနေရပြန်ပို့ခံရတဲ့ သူတွေအနေနဲ့ဩစတြေးလျကိုတုံ့နှစ်ပြန်လာခွင့်မရှိပါဘူးဩစတြေးလျမှာတင်းနစ်ကစားသမားဂျိုကိုဗစ်ရှိနေခြင်းအပြင်ပြည်သူလူထုရဲ့ကြမ်းမာရေးပေါ်ထိခိုက်မှုရှိစေနိုင်သလိုဩစတြေးလျပြည်သူတွေကာကွယ်ဆေးထိုးနှံရေးအစိုးရရဲ့ကောင်းမွန်တဲ့ကြိုးပမ်းမှုတွေအပေါ်ဆန့်ကျင်ဘက်ရလဒ်တွေထွက်ပေါ်လာနေတဲ့ဆိုပြီးသူ့ဗီဇာကိုတာဝန်ရှိသူတွေကညှင်းပယ်လိုက်တာဖြစ်ပါတယ် Grand Slam 2022တင်းနစ်ကစားပွဲကစားဖို့မဲလ်ဘုန်းမြို့ကိုရောက်ရောက်ချင်းဇန်နဝါရီလ6ရက်နေ့ကပဲကိုဗစ်ကာကွယ်ဆေးထိုးမထားတဲ့ဂျိုကိုဗစ်ရဲ့ပြည်ဝင်ခွင့်ဗီဇာကနဦးညှင်းပယ်ခံခဲ့ရတာဖြစ်ပါတယ်ခင်ဗျာ
တနင်္ဂနွေနေ့အထိကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူစုစုပေါင်း326.1သန်းရှိပြီး 5.5 သန်းသေဆုံးခဲ့ပါတယ်ကာကွယ်ဆေး6ဘီလီယံကျော်ထိုးပေးခဲ့ပြီဖြစ်တယ်လို့အမေရိကန်နိုင်ငံကနာမည်ကျော် Johns Hopkins တက်သို့ကိုရိုနာဗိုင်းရပ်စ်သတင်းအချက်အလက်ဌာနကဆိုပါတယ်ရဝမ်ဒါနိုင်ငံကိုကိုဗစ်ကာကွယ်ဆေး 1.3 သန်းစနေနေ့ကပို့လိုက်ပြီးအဲ့ဒီအထက်မှာကိုဗက်ဆိုပို့တဲ့သန်း 1,000 မြောက်ကာကွယ်ဆေးပါသွားခဲ့တယ်လို့ UNICEF အမှုဆောင်ဒါရိုက်တာ Harriet Ford ကပြောပါတယ်။ကိုဗက်အဖွဲ့ဟာစီးရတဲ့အလယ်လတ်ဝင်ငွေရှိတဲ့တိုင်းပြည်တွေကိုဗစ်ဆေးရရှိရေးဆောင်ရွက်နေတဲ့နိုင်ငံတကာအဖွဲ့အစည်းဖြစ်ပါတယ်။အမေရိကန်မှာတော့လာမယ့်တစ်ပတ်နှစ်ပတ်အတွင်းကိုဗစ်ပိုးအမြန်စစ်နိုင်တဲ့ပိုးစစ်ဆေးတဲ့ဘူးတွေကိုအိမ်တိုင်းကိုပေးပို့တော့မှာဖြစ်ပါတယ်။အများပြည်သူသွားလာတဲ့နေရာတွေမှာကာကွယ်ဆေးမထိုးထားသူတွေမသွားရလို့တားမြစ်ထားတဲ့ဥပဒေကြမ်းကိုအတည်ပြုဖို့ရုရှားအစိုးရကတောက်ကြနေတုန်းကဆိုင်းထားလိုက်ပါတယ်။ပြင်သစ်နိုင်ငံမှာတော့ပါရီမြို့လမ်းတွေပေါ်မှာနှာခေါင်းစီးတက်မယ်ဆိုတဲ့ပြဋ္ဌာန်းချက်ကိုတရားရုံးကရပ်ဆိုင်းခိုင်းလိုက်ပါတယ်။ဗာဆိုင်းမြို့တရားရုံးကလည်းဒေသတွေအလားတူပြဋ္ဌာန်းချက်ကိုဗိုလ်တူးနေတဲ့ကရိုက်ဆိုင်းမိတ်ချမှတ်လိုက်ပါတယ
်။ကူးစက်မြန်လာတဲ့မျိုးဗီဇာပြောင်းအိုမီကရွန်ကိုဗစ်ကူးစက်ခံရသူတဦးကိုတရုတ်နိုင်ငံဗေကျင်းမြို့မှာတွေ့ရှိခဲ့ကြောင်းတရုတ်အစိုးရပိုင်းသတင်းကကြေညာပါတယ်။ဖေဖော်ဝါရီလ14ရက်နေ့မှာကျင်းပတော်မယ်ဆောင်းဝါဒီအိုလံပစ်ပွဲနဲ့တရုတ်နှစ်တစ်ကူအားလိုက်ရဲ့မတိုင်ခင်သတင်းပတ်ပိုင်းအလို့မှာအခုလိုပြည်တွင်းကူးစက်မှုတွေတွေ့နေရတာဖြစ်ပါတယ်။နိုင်ငံမြောက်ပိုင်းတီယန်ဂျင်းမြို့အပါအဝင်ဟီနန်၊ကွမ်တုံးနဲ့လျောင်နင်းပြည်နယ်နဲ့နယ်မြေ၄ခုတက်မင်းထဲမှာလည်းအိုမီကရွန်ပိုးတဲ့ကူးစက်ခံထားရသူတွေတွေ့နေရတယ်လို့တရုတ်တာဝန်ရှိသူတွေကပြောပါတယ်။အိုမီကရွန်ပိုးကူးစက်ခံရသူဘယ်နှဦးရှိသလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။ဇန်နဝါရီလ15ရက်နေ့တုန်းကကိုဗစ်ကူးခံရသူ165ဦးရှိပြီးဒီကနေ့မှာတော့119ဦးရှိတယ်လို့တရုတ်ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ရှစ်တရက်ကပြည်တွင်းကူးစက်သူ104ဦးရှိပေမဲ့ဒီကနေ့မှာတော့65ဦးထိကျသွားတယ်လို့လည်းဒေသကျန်းမာရေးဌာနကသတင်းထုတ်ပြန်ပါတယ်။အလားတူပဲအိန္ဒိယနိုင်ငံမှာလည်းပြီးခဲ့တဲ့24နာရီအတွင်းကိုဗစ်ကူးပိုးကူးစက်သူလူသစ် 2,100 ကျော်ရှိပြီးရှစ်လတာအတွင်းအများဆုံးဖြစ်တယ်လို့ကျန်းမာရေးတာဝန်ရှိသူတွေကတနင်္ဂနွေနေ့မှာပြောပါတယ်အိန္ဒိယမှာကိုဗစ်ပိုးကူးစက်ခံရသူ38သန်းကျော်အထိရှိသွားပြီဖြစ်ပါတယ်ကိုဗစ်ကြောင့်ဒီကနေ့သေဆုံးသူကတော့314ဦးရှိပြီးစုစုပေါင်းသေဆုံးသူဟာ 48,600 ကျော်ရှိနေကြောင်းလည်းအိန္ဒိယကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာနောက်ဆုံးရသတင်းတွေကိုဥတ္တမောင်တန်းနဲ့အတူတင်ပြပေးကြတာပါခင်ဗျာ။ View American တန်းကနေတင်းငွေနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့သတင်းလွှာတွေကိုတင်ပြပေးဖို့အလဲရောက်လာပြီမို့အမေရိကန်ပြည်ထောင်စုမှာကုန်စည်နှုန်းတွေမြင့်တက်နေတဲ့သတင်းနဲ့ဥစွာဆက်ပါမယ်။အမေရိကန်ပြည်ထောင်စုမှာ1980ပြည့်နှစ်တွေနောက်ပိုင်းအမြင့်ဆုံးကုန်စည်နှုန်းတက်မှုနဲ့ကြုံနေရပါတယ်။ဝင်ငွေနဲ့မိသားစုတွေအများဆုံးအခက်ကြုံရပြီးကယောဂါကြောင့်အထည်နာနေတဲ့ကုမ္ပဏီတွေလည်းဆက်လက်ရပ်တည်နိုင်ဖို့ရုန်းကန်နေကြရပါတယ်။ဒီကြောင့် AP သတင်းဆောင်မကိုအခြေခံပြီးမအိတန်စင်ကပြောပြပေးပါမယ်ခင်ဗျာ
။2021ဒီဇင်ဘာလတုန်းကအမေရိကန်ပြည်အောင်စုအတွင်းမှာအထွေထွေစားသုံးကုန်လူသုံးကုန်ပစ္စည်းစည်းနှုန်းတွေ900ခန့်လုံးမြင့်တက်သွားပြီးတော့ဒါဟာနှစ်40အတွင်းမှာအမြင့်ဆုံးပဲလို့အလို့သမားရေးရာဌာနကထုတ်ပြန်ကြေညာထားပါတယ်။အမေရိကန်စီးပွားရေးကဏ္ဍပေါ်မှာတည်ရောက်မှုကြီးရဲ့ကုန်စည်နှုန်းတက်တဲ့ပြဿနာကိုအမြန်ဖြေရှင်းဖို့သမ္မတဂျိုဘိုင်ဒန်အစိုးရပေါ်မှာဖိအားတွေတိုးလာနေပါတယ်။အမေရိကန်နိုင်ငံသားတွေလည်းကုန်စည်နှုန်းမြင့်တဲ့တန်ကိုခံစားနေရတာပါ
။ But when you get to food prices that
are မဖြစ်မနေလိုအပ်တဲ့အစားအသောက်ဈေးတွေတက်သွားတာကြောင့်ခက်ခဲပါတယ်။အရင်တုန်းကဟင်းချက်စရာသွားဝယ်ရင်ဒေါ်လာ100 150လောက်ကျပြီးတော့အခုကျတော့ဒေါ်လာ200 250လောက်ဖြစ်သွားတာမျိုးကြုံရပါတယ်။
ကုန်ကျန်းစည်တက်တော့စီးပွားရေးလုပ်ငန်းတွေနဲ့အလိုက်အထိုက်ဈေးတင်ရတာကိုနားလည်ပေမဲ့လေဈေးကြီးပြီးဝင်နေရတော့အခက်တွေ့ရေဆိုပြီးတော့ကယ်လီမာတင်ကပြောပါလိမ့
် There's been an inflation in everything delivery costs like
ကုန်ပစ္စည်းတည်ယူပို့ဆောင်ကစသဖြင့်နေရာတိုင်းမှာဈေးတက်နေပါတယ်ဝန်ထမ်းလာကမျက်မျက်ပေးနိုင်မှုကုမ္ပဏီတွေကလည်းမဖြစ်မနေကုန်ပစ္စည်းတွေညှိလိုက်ရတာကိုနားလည်ပါတယ် ဒါပေမဲ့ဒီရက်ပိုင်းတွေမှာငွေကုန်တာမြန်ပါတယ်ဈေးတွေတက်နေတော့ပတ်စံကိုတကယ်လိုတဲ့နေရာတွေပဲစစ်စစ်ဆက်သုံးရပါမယ
်ဝစ်နီဝဲဘာကတော့ဆန်ဖရန်စစ္စကိုမြို့ပြမှာဈေးကြီးရဲ့အတွက်ဈေးပိုတက်တာတဲ့မြို့ပြင်ကိုပြောင်းနေဖြစ်တဲ့အကြောင်းကိုပြောပါသည
် It is it's a big stressor for us I mean we are working off of two incomes luckily
CPC မှုများစေပါတယ်ကျမတို့စိုင်းတစ်ခုတည်းမဟုတ်ပဲတခြားဘက်ကလည်းဝင်ငွေတနည်းနှဖုံရနေလို့တော်ပါသေးတယ်ဒါပေမဲ့အထူးသဖြင့်လွန်ခဲ့တဲ့6လတုန်းကကျမတို့ကြက်တဲပါတယ်ဒါကြောင့်မြို့ပြင်ကိုပြောင်းဖို့ဆုံးဖြတ်ခဲ့ကြတာပါကျမတို့ကကားမောင်းတာများတော့လောင်စာဆီဈေးတက်တဲ့အပေါ်မှာအထူးစိုးရိမ်မိပါတယ်ဈေးတက်လာလေစိတ်ဖိစီးမှုကများလေပါပဲဟင်းချက်စရာဝယ်ရင်လည်းဈေးတွေကတက်နေလို့စိတ်ညစ်ရပါတယ်ကျမတို့တက်နိုင်တဲ့အသုံးစိတ်ထဲကိုဝင်အောင်လို့မလိုတာတွေကိုရှော့ဝယ်ပြီးတော့နေရတာလည်းကြက်တဲပါတယ်ကုန်စင်းလုံးတွေမြင့်တက်လာတာနဲ့အမျှကျမတို့လုပ်ငန်းအသုံးစရိတ်ကျက်တဲလာတဲ့အပေါ်စိုးရိမ်နေပါသေးတယ်။ဒီတိုင်းသာကုန်စင်းလုံးတွေဆက်တက်မယ်ဆိုရင်ကျမတို့လုပ်ငန်းရပ်တည်နိုင်မှုကျမတို့လည်းစင်းလုံးတွေကိုတိတိတသားပြောင်းပြစ်ရပါတော့မယ်
။ကေယောကကြောင့်စီးပွားရေးကျဆင်းနေရာကနေပြန်လည်နလန်ထူနိုင်အောင်2021မှာကားလောင်စာကြီးအစားတောက်နဲ့ပြိဘောကစရတွေကိုတဟုန်ထိုးပြီးတော့ဈေးတင်ပြီးရောင်းခဲ့ကြပါလိမ့်။အစိုးရထောက်ပံ့ခြေတွေနဲ့အတိုးနှုန်းအင်မတန်နည်းတဲ့ချင်းငွေတွေရတဲ့ပြည်သူတွေကလည်းကေယောကကြောင့်အင်းထဲမှာနေရချိန်မှာစိတ်ညစ်ညစ်နဲ့ပစ္စည်းတွေဝယ်လို့အားများလာခဲ့ပါလိမ့်။ကာကွယ်ဆေးထွက်လာတော့အပြင်ထွက်ပြီးတော့စားတောက်ခီးသွားတာတွေကိုပြည်သူတွေကအတိုးချပြီးတော့လှုပ်ချင်လာကြပါလိမ့်။အမေရိကန်နိုင်ငံသားတွေအသုံးဆွဲများလာတဲ့အမျှကုန်ကျန်းတွေနဲ့ဝန်ထမ်းတွေမလောက်ငါတဲ့ပြဿနာနဲ့ကြုံရပြီးတော့ကုန်စည်စည်းစိမ်မှုနှိမ့်ခွေတဲ့ပြဿနာပေါ်လာပြန်ပါလိမ့်။2021ဒီဇင်ဘာလတုန်းကအစားအသောက်နဲ့လောင်စာဆီဈေးတွေ 5,500 ခန်းလုံးတက်ခဲ့ပြီးတော့ဒါဟာဆယ်စုနှစ်တွေထဲမှာအမြင့်ဆုံးဖြစ်ခဲ့တဲ့အကြောင်းလုံသမားဝန်ကြီးဌာနကတင်ပြထားတာပါကုန်စည်စည်းစိမ်မှုနှိမ့်ခွေတာတွေကြောင့်လည်းကုန်စည်နှုန်းတွေတက်လာပြီးတော့ကေယောခါမတိုင်ခင်တုန်းကအခြေအနေကိုပြန်ရောက်ဖို့တော့မလွယ်ဘူးဆိုပြီးတော့စီးပွားရေးပညာရှင်တွေကမှန်းဆထားကြပါသေးတယ်ဒါကအမေရိကန်တနိုင်ငံထဲမှာကြုံရတဲ့ပြဿနာတော့မဟုတ်ပါဘူးယူရိုငွေသုံးဆွဲတဲ့ဥရောပတိုင်းနိုင်ငံ19နိုင်ငံမှာလေ2020ဒီဇင်ဘာလကထက်စာရင်2021ဒီဇင်ဘာလမှာကုန်စည်နှုန်းက900ခိုင်နှုန်းဆန့်ကျင်တင်တက်ခဲ့ပါလိမ့်ကုမ္ပဏီကြီးငယ်အားလုံးတက်နိုင်သမျှစူးစမ်းပြီးတော့ရုန်းကန်ရပ်တည်နေရပါလိမ့်ဝန်ထမ်းတွေကိုလောက်ခလာစားလေးများများဆဆတိုးပေးဖို့ခက်ခဲနေချိန်မှာကုန်စည်နှုန်းကတော့တက်နေစေပါဝင်ငွေနဲ့မိသားစုဝင်တွေပို့ပြီးတော့အခက်ကြုံရပြီးတော့ကေယောခါကြောင့်နေမကကုန်စည်နှုန်းတက်မှုကြောင့်ပြည်သူတွေအကျက်တဲကြုံရတဲ့အကြောင်းလူမှုစစ်တမ်းတွေမှာဖော်ပြထားပါလိမ့်1980ပြည့်နှစ်နောက်ပိုင်းမှာအမေရိကန်ပြည်အောင်စုမှအခုမှဒါမျိုးကြုံရတာပါအမေရိကန်သမ္မတဂျိုဘိုင်ဒန်ကတော့ကုန်စည်နှုန်းတက်တာဟာယာယီတာဖြစ်တယ်ဆိုပြီးတော့ပြောနေပါတယ်ဒီဇင်ဘာလတုန်းကလောင်စာဆီဈေးနည်းနည်းပြန်ကျလာပြီးတော့အခုစားတောက်ကုန်စည်နည်းနည်းတက်လာတာဒါကတိုးတက်မှုပဲဆိုပြီးတော့သမ္မတဘိုင်ဒန်ကကြီးညာချက်ထုတ်ပြန်ပြောဆိုခဲ့တာဖြစ်ပါတယ်ရှင
်အဲ့ဒီတန်စင်တင်ပြပေးခဲ့တာပါခင်ဗျာအခုဆက်ပြီးတော့မော်လ်ဒက်စ်နိုင်ငံဘက်ကသတင်းတပုတ်ကိုလည်းတင်ပြပေးပါဦးမယ်ဥရုယာတီပြောင်းလဲမှုရဲ့တန်ကိုခန်းစားနေရတဲ့မော်လ်ဒက်စ်ကျွန်းနိုင်ငံဟာသူအဓိကလုတ်ကင်တဲ့ခီးသွွားလုပ်ငန်းကိုတဘာဝပတ်ဝန်းကျင်ထိန်းသိမ်းရင်းနဲ့အညီလုတ်ကင်လျက်ရှိပါတယ်။ကမ္ဘာကြီးနောက်ထပ်အပူချိန်နဲ့နဲ့တိုးလာုံနဲ့မော်လ်ဒက်ဖ်ကျွန်းစုတွေရေမြုပ်သွားဖို့ရှိနေတာမို့နိုင်ငံကံကြမ္မာဟာကမ္ဘာကာဗွန်ထုတ်လုပ်မှုအများဆုံးနိုင်ငံတွေအပေါ်မှာမူတည်နေပါတယ်။ဒီအကြောင်း AP သတင်းဆောင်မကိုအခြေခံပြီးတော့ကော်မြတ်သူကတင်ပြပေးပါမယ်ခင်ဗျာ
။ပင်လယ်ရေမျက်နှာမြင့်တဲ့3ပြည်ကျော်သာရှိတဲ့မော်လ်ဒက်ကျွန်းစုတွေဟာကမ္ဘာကြီးပူနွေးလာမှုကြောင့်ပင်လယ်ရေမျက်နှာမြင့်တက်လာခြင်းနဲ့ပုံမအပြင်းလာတဲ့မုန်တိုင်းတွေကြောင့်ကျွန်းတွေပေါ်ကရေကြိုတွေအားလုံးကညစ်ညမ်းသွားခဲ့ရပါပြီ။မော်ဒိုက်မှာကျွန်းပေါင်း1200နီးပါးရှိပြီးတော့200နီးပါးလောက်မှာတော့ဌာနေတိုင်းသား9သိန်းခွဲလောက်နေထိုင်ကြပါတယ်။အိန္ဒိယသမုဒ္ဒရာတွေကတခြားကျွန်းတွေလိုပဲခီးသွွားလုပ်ငန်းကိုအတော်လေးမှီခိုတာဖြစ်ပါတယ်။ကျွန်းတွေရဲ့အနာဂတ်ကကမ္ဘာကြီးပူနွေးလာတာကိုရပ်တန့်ဖို့ရှော့ချတဲ့အပေါ်မှာမူတည်နေပေမဲ့လည်းတချို့ဟိုတယ်ပိုင်ရှင်တွေကတော့တဘာဝပတ်ဝန်းကျင်နဲ့ပို့ပြီးတော့နီးစပ်ကျောင်းဝင်စေတဲ့နီးလန်းတွေနဲ့ဧည့်သည်တွေကိုဆွဲဆောင်နေပါတယ်။မော်ဒိုက်အပန်းပြေကျွန်းများဆိုင်ရာလူလူဆက်ဆံရေးနဲ့ဈေးကွက်ညင်ကြားရေးမှူးခတိကျဆန်တာကတော့ဒါကိုဂုဏ်ယူပါတယ
်။36 years ago we love hotels ။ 36 နှစ်ကဒီအပန်းပြေဟိုတယ်ကြီးတွေကိုပတ်ဝန်းကျင်ထိန်းသိမ်းရေးအမြင်နဲ့ထူထောင်ခဲ့ပြီးတော့ဒီကနေ့တွေမှာကတော့ကျမတို့ဦးဆောင်ပြီးထိန်းသိမ်းလှုပ်ဆောင်နေတာတွေအတွက်အတော်လေးကိုဂုဏ်ယူမိပါတယ်။
နေလို့နာမည်ပေးထားတဲ့အပန်းဖြေကျွန်းပေါ်က zero site ခင်းတွေကနေအလတ်ဆက်ဆုံးတည်တံ့တွေကိုထောက်ပံ့ပေးထားတယ်လို့ Hotel Edge Alif ကလည်းအခုလိုပြောပါတယ
် At our zero restaurant guests are able to choose organic zero site ပိုင်းမှာကအ
ဲ့ဒီတွေဟာဒေသ site ခင်းတွေထဲမှာကမ္ဘာဝအတိုင်းစိုက်ပျိုးထားတဲ့အသီးနှံတွေကိုရနိုင်ပါတယ်တကယ်ကိုကြွန့်ကျင်တဲ့စပုပ်ဘူးတွေရဲ့လက်ရာကိုစားသုံးနိုင်ပါတယ်အခုပဲလာပြီးသုံးဆောင်စီတင်ပါတယ်ဗျာ
ဟိုတယ်ခန်းထဲမှာလက်ဆောင်ပေးတဲ့ရေပလင်းတွေအလုံးကဖန်တွေနဲ့ပြုလုပ်ထားပြီးထပ်မံပြီးတော့ပြည်ပြင်သုံးဆလို့ရတယ်လို့သူကဆက်ပြောပါတယ
် Here at the bottling plant we prepare our 2000
bottles 2000ကျော်လောက်ကိုကျွန်းအတွက်ထုတ်လုပ်ဖြတ်ကြည့်ပါတယ်ဒီလိုလုပ်ချင်အပြင်ကျွန်းပေါ်မှာ plastic ဘူးကိုလိုအပ်ချက်ကိုတစ်ဖြည်းဖြည်းလျှော့ချပေးပါတယ
်ဘာကြီးပူနွေးလာတာကလည်းကျွန်းနေစီကတမိုးကြီးတဲ့တန်းသာကြောက်တန်းတွေကိုချိမ့်ချောက်လာနေပါတယ်2009နဲ့2018အကြာကဘာပေါ်မှာတန်လာကြောက်တန်း14ရာခိုင်နှုန်းကိုဆုံးရှုံးခဲ့တာကိုလည်းသိပ္ပံပညာရှင်တွေတွေးကြည့်ခဲ့ကြပါတယ်။ Korea Institute ကပင်လယ်ပြင်ဆိုင်ရာဇီဝဗေဒပညာရှင် ERM Rahil ကတန်လာကြောက်တန်းတွေရင်ဆိုင်နေရတဲ့ Andre ကိုအခုလိုရှင်းပြပါတယ
်။ Our corals are under a lot of threat because of climate change and localized threats as well.
ဥဒရာဒီပြောင်းလဲတာကြောင့်ရောရေရှည်ထိန်းသိမ်းမှုမလုပ်တာကြောင့်ရောကျမတို့ရဲ့တဏှာကြောက်ကြမ်းတွေဟာတော်တော်များများချင်းချောက်ခံနေရပါတယ်။လောလောဆယ်မျောလင်းလို့ရတာကတော့တတ်နိုင်သလောက်ဇီဝမျိုးကွဲတွေကိုထိန်းသိမ်းမှုနဲ့ area ကိုလည်းကျင်းနိုင်သလောက်ကြည်ကြဲပြန့်ပြန့်ထိန်းသိမ်းမှုလိုပါတယ်
။တဏှာကြောက်တန်းတွေကိုအကာအကွယ်ပေးဖို့ပင်လယ်နေရံတွေတည်ဆောက်တာပါဝင်ဥဒရာဒီပြောင်းလဲမှုဒဏ်ကိုကာကွယ်ဖို့နိုင်ငံရဲ့အမျိုးသားဘတ်ဂျက်ရဲ့50ရာခိုင်နှုန်းကိုအသုံးပြုထားပါတယ်။ဒါ့ပေမဲ့လည်းအစိုးရအမှတ်တံတွေအရကိုရိုနာကပ်ဘေးကြီးကလည်းခီးသွွားလုပ်ငန်းကို3ဘုံတစ်ဘုံလောက်ကျုပ်ဝင်သွားစေခဲ့တယ်လို့ဆိုပါတယ်။ကမ္ဘာပူချိန်ကို2ဒီဂရီဆယ်စီယပ်လျှော့ချဖို့ကမ္ဘာနိုင်ငံတွေအားလုံးနီးပါးက2015မှာပြင်သစ်ဥရိယာတိပြောင်းလဲမှုစာချုပ်ကိုလက်မှတ်ရေးထိုးထားကြပေမဲ့လည်းကမ္ဘာကြီးရဲ့အပူချိန်ကတော့ 1.1 ဒီဂရီဆယ်စီယပ်နီးပါးတက်ပြီးသားဖြစ်ပါတယ်။ကဘာကြီးပူနွေးလာတာကိုကန့်သက်ဖို့အတွက်မဖြစ်မနေအရေးကြီးလာတယ်လို့ရဟေးကအခုလိုဆက်ပြောပါတယ
် existential thing for us and what we need is for the temperature to stay below 1.5 degrees celsius
အောက်မှာထားဖို့လိုပါတယ်ဘာကြောင့်လဲဆိုတော့အပူချိန်2 degree celsius တက်ရင်ကမ္ဘာတဏ္ဍာကျောက်တန်း96ရာခိုင်နှုန်းပျက်စီးသွားမယ်လို့ခန့်မှန်းချက်တွေရှိပါတယ် Maldives အတွက်ဆိုရင်တော့ဒါဟာအရာအလုံးဆုံးရှုံးပြီးတော့တိုင်းပြည်ပြတ်တာပါပဲပင်လယ်ရေမြင့်နေပြင်ကလည်းတမီတာခွဲလောက်မြင့်လာမယ်ဆိုရင်ကျမတို့ကျွန်းအားလုံးရေမြုပ်သွားမယ်အတိတ်ပဲပ
ါမော်တိုက်ဒီဇာကန်တကူဖြစ်တဲ့ Isme Hisham ကတော့တဏှာကြောက်တန်းတွေကိုထိန်းသိမ်းရေးနဲ့ပတ်သက်လို့သူ့ရဲ့စိုးရိမ်မှုကိုအခုလိုပြောပါတယ
် I am very proud of
ကျွန်တော်ကတော့ဒီတဏှာကြောက်တန်းတွေရဲ့အလှပြောင်းကိုတော်တော်လေးဂုဏ်ယူပေမဲ့လည်းတစ်ချိန်တည်းမှာပဲသူ့တို့ရဲ့ရေသရဝါတွေအတွက်စိုးရိမ်ပါတယ်ဒါမဲ့အနာဂတ်မျိုးဆက်တွေအတွက်ကာကွယ်ပေးသင့်ပါတယ်
နိုင်ငံပေါင်း200နီးပါးလောက်ဟာကဘာကြီးပူနွေးလာနေတာကိုအဓိကရွေပြီးတော့ COP26 မှာသဘောတူညီချက်တွေယူထားကြပါတယ်ဒီသဘောတူညီချက်မှာကာဗွန်အဓိကထုတ်လုပ်တဲ့နိုင်ငံကြီးတွေပါဝင်လာဖို့နဲ့2022အကုန်မှာကာဗွန်ထုတ်လုပ်မှုကိုပြင်းပြင်းထန်ထန်လျှော့ချမှုတွေပါရှိပါတယ် COP26 သဘောတူညီချက်ထဲမှာဆွေးနွေးညှိနှိုင်းကြသူတွေပြောတာကတော့ဒီသဘောတူညီမှုကနေငကူအပူချိန်ကိုထိန်းသိမ်းထားအောင်လုပ်ပဲတက်နိုင်ပြီးတော့ဒီရာစုအကုန်မှာကမ္ဘာကြီးက 1.5 ဒီဂရီဆယ်စီယပ်လောက်အပူချိန်တက်လာမယ်လို့သတိပေးထားပါတယ်။ကမ္ဘာကြီးအနေနဲ့ဆက်မှုခေတ်နောက်ပိုင်းကလေးကငကိုအပူချိန်တက်ကို 1.1 ဒီဂရီဆယ်စီယပ်တက်ခဲ့တာလည်းဖြစ်ပါတယ်။ရဟေးကတော့သူမတို့ကျွန်းနိုင်ငံလေးရဲ့ကံကြမ္မာဟာကမ္ဘာကောင်းဆောင်တွေရဲ့လက်ထက်မှာပဲရှိတော့တယ်လို့အခုလိုပြောပါတယ
်။ The world leaders that are getting together now, the finances.
ဒီတော့ကျမတို့ရဲ့မျှော်လင့်ချက်ကတော့အခုဆိုရင်ကမ္ဘာကောင်းဆောင်တွေအတူတူရှိနေကြပြီ။မေကုံကြီးကြခံတဲ့တိုင်းပြည်တွေအ धिक ဓာတ်ငွေထုတ်လုပ်တဲ့တိုင်းပြည်တွေဟာကမ္ဘာကြီးအတွက်အရေးပေါ်အနေအထားဖြစ်နေရမလို့ဒီအပြောင်းအလဲကိုထိထိမိမိလှုပ်ဆောင်မှုလိုပါတယ်။ဒါကြောင့်လဲဆိုတော့ဒါဟာကျမတို့ကိုသာထိခိုက်စေမှာမဟုတ်ဘဲနဲ့သူတို့ကိုရောကမ္ဘာကြီးတစ်ခုလုံးကိုပါထိခိုက်မှာဖြစ်တဲ့အတွက်ကြောင့်ဖြစ်ပါတယ်။ဒါကတည်ရှင်ရင်စဉ်းစားရမယ့်ကိစ္စတစ်ခုပါ
။မော်တိုက်ကျွန်းနိုင်ငံမှာဥရိယာတိပြောင်းလဲလာမှုကြောင့်မိုးကြီးတာ၊ရေကြီးတာ၊ကမ္ဘာပြိုတာ၊တောက်တုံးကြီးမလုံမလောက်ဖြစ်တာတွေဖြစ်နေပြီးတော့လူတွေရဲ့ရှင်သန်နေထိုင်မှုပုံစံတွေကိုအလုံးစုံပြောင်းလဲပစ်ဖို့လိုပြီးဆိုတာစံနှုန်းတရဖြစ်လာခဲ့ပါပြီ
။ကိုအမြတ်သူတင်ပြပေးခဲ့တာပါခင်ဗျာ။အခုဆက်ပြီးတော့ဟောင်ကောင်ကနေပြည်တွင်းကိုပြောင်းရွှေ့နေထိုင်သူတွေရဲ့ဘဝအခြေအနေအကြောင်းကိုလည်းပြောပြပါအောင်မယ်။အမျိုးသားလုံခြုံရေးဥပဒေလိုခေါ်တဲ့ဥပဒေအောက်မှာဟောင်ကောင်ရဲ့ဒီမိုကရေစီလွတ်လပ်ခွင့်တွေကိုနှိမ်နှင်းလိုက်တဲ့အခါဟောင်ကောင်မှာနေထိုင်သူတွေတောင်းနဲ့ချီပြီးဟောင်ကောင်ကိုစွန့်ခွာထွက်ပြေးသွားကြပါတယ်။1998ခုနှစ်မှာဗြိတိန်နဲ့တရုတ်စာချုပ်ကုန်ဆုံးသွားပြီးတဲ့နောက်ပထမ6လအတွင်းမှာဟောင်ကောင်နေထိုင်သူ6000ခွဲလောက်ကဗြိတိန်ကိုရွှေ့ကြဖို့အထူးဗီဇာအစီအစဉ်အစ်အောက်မှာရှောက်ထားခဲ့ကြပါတယ်။ဗြိတိန်မှာဘဝအသက်အခြေချနေထိုင်နေတဲ့မိသားစုတစ်ခုကို VOA သတင်းတောက် Henry Ritual တွေ့ဆုံထားတာကိုဥတ္တမောင်တန်းကတင်ပြပေးပါမယ်ခင်ဗျာ
။ Mike နဲ့ Ivy Lamb တို့ကသူတို့ရဲ့ 17 အရွယ်သားလေးနဲ့အတူ2020ဒီဇင်ဘာလမှာ ဗြိတိန်ကိုရောက်ရှိလာခဲ့ကြပါတယ်။ကပင်းနဲ့ဗြိတိန်ရဲ့ဆောင်းရာသီအတွင်းမှာပါ။ပြုတ်ပြီမာကြီးကဟောင်ကောင်မှာအမျိုးသားလူကြုံရေးဥပဒေကိုအကောင့်ထဲပေါ်လိုက်ပြီးအတော်ကြတော့သူတို့ထွက်ခွာလာခဲ့ကြတာပါ။ဟောင်ကောင်ကထွက်လာသူမိုက်လမ်ကအခုလိုပြောပါတယ်
။ We have to think about
ကျွန်တော်တို့စဉ်းစားကြရတော့မယ်ဟောင်ကောင်ကလုံခြုံစိတ်ချရလားခလီတွေအတွက်တောက်ပါတဲ့အနာဂတ်ကိုရရှိဖို့နေရာကောင်းတနေရာဟုတ်ရဲ့လားဘာကြောင့်လဲဆိုတော့ဟောင်ကောင်ခြေနေတွေကအတော့ကိုမြန်မြန်ကြီးစိုးတဲ့စိုးလာနေတာကိုဒီတော့ဗျာကျွန်တော်တို့ဆုံးဖြတ်ချက်မြန်မြန်ချဖို့ဖြစ်လာရော့
ဆန္ဒပြပွဲတွေလာချီပြခဲ့ကြပြီးတဲ့နောက်ဒီလူတွေရဲ့အခွင့်အရေးတွေကိုကာကွယ်ဟောင်ကောင်ကိုပိုလုံခြုံစိတ်ချစေဖို့ဥပဒေတက်ကရည်ရွယ်တယ်လို့ပြောနိုင်ငံတော်ပိုင်းပြည်သူ့နေစဉ်သတင်းစာကဆိုပေမဲ့ဟောင်ကောင်မြို့သူမြို့သားတွေအတွက်ကတော့ဒီမိုကရေစီလွတ်လပ်ခွင့်တွေအပေါ်နှိမ်နှင်းမှုတရားဖြစ်တယ်လို့ကြားတာပါမိုက်လမ်ဒိုနေမီယာကအခုလိုဆိုပါတယ
် We are just a normal ordinary citizens in Hong Kong
ကျွန်တော်တို့ကရိုးရိုးသားမှဟောင်ကောင်မြို့သူမြို့သားတွေပါတခါတည်းဒီမိုကရေစီရဲ့ဆန္ဒပြပွဲတွေကိုကျွန်တော်တို့သွားပါတယ်မူလတန်းနဲ့လေတန်းကျောင်းသူကျောင်းသားတွေကိုအမျိုးသားပညာရေးမြင့်တင်ပေးရမယ်လို့သူတို့ကပြောပါတယ်ဒါကအုံနောက်ဆေးပုံတစ်မျိုးပဲလို့ကျွန်တော်တို့ကယူဆတယ်ဒီလိုပညာရေးမျိုးအောင်မှာကျွန်တော်တို့ကလေးတွေကိုပညာမသင်သေးခြင်းမဟုတ
်သူတို့လင်မယားကနိုင်ငံခြားရောက်ဂျီတိရှာနိုင်ငံသားဗီဇာအတူအဖြစ် BNO ဗီဇာတွေကိုရှောက်ထားခဲ့ကြပါတယ်မနစ်ကစပြီးဗြိတိန်ကဒီဗီဇာမျိုးကိုထုတ်ပေးခဲ့တာပါဒီဗီဇာကိုဟောင်ကောင်နေထိုင်သူတွေရှောက်ထားနိုင်ပါတယ်ဒါမှမဟုတ်နိုင်ငံခြားရောက်ဂျီတိရှာနိုင်ငံသားပတ်စပို့ကိုဆောင်ထားသူတွေနဲ့သူတို့ရဲ့သားသမီးတွေရှောက်ထားနိုင်ပါတယ်ဟောင်ကောင်ကိုတရုတ်လက်အောက်1998ခုနှစ်မှာပြန်မလွှဲမီဒီပတ်စပို့တွေကိုထုတ်ပေးခဲ့ပါတယ်။ငါတက်သမ8တန်းဟာဒီပတ်စပို့ကိုရှောက်ထားဖို့လိုအပ်ချက်ပြည့်ပြီတယ်လို့ခန့်မှန်းခဲ့တာပေါ့။ငါနဲ့သက်တမ်းရှိတဲ့ဗီဇာဟာဗြိတိရှ်နိုင်ငံသားဖြစ်နိုင်တဲ့လမ်းကြောင်းနဲ့ဆက်နေပါတယ်။ငါနဲ့အတွင်းမှာဟောင်ကောင်သူဟောင်ကောင်သား3သိန်းဝန်းကျင်ရောက်လာမယ်လို့ဗြိတိရှ်အစိုးရကခန့်မှန်းထားပါတယ်။တန်းသည့်လည်းများသွားနိုင်တယ်လို့ဆိုပါတယ်။ဒါပေမဲ့တရုတ်ကတော့အဲ့ဒီ passport ကိုအတိအမှပြုတ်လိုက်မယ်မဟုတ်ဘူးလို့ပြောထားပါတယ်။တရုတ်ရဲ့စီမင်းဥပဒေတွေကိုမလိုက်နာသူတွေအပေါ်စောင့်ကြည့်နောက်ဆက်မှာကိုဗြိတိရှ်အစိုးရကတော့စိုးရိမ်ပါတယ်။ Mike Lamb မိသားစုဟာဗြိတိန်နိုင်ငံအရှေ့တောင်ပိုင်း Kent နယ်ကသမိုင်းဝင် Canterbury မြို့နားမှာအခြေချနေထိုင်ကြပါတယ်။ Kent ကအိမ်လို့အမည်ပေးထားတဲ့ YouTube video ကဏ္ဍတစ်ခုကိုလည်းသူတို့လင်မယားကဖွင့်ထားပါတယ်။စိုက်သူကိုယ်တိုင်ရောင်းစည်းကနေအိမ်တွေကပစ္စည်းဟောင်းတွေထုတ်ရောင်းကြတဲ့အကြောင်းတွေအထိတင်ထားပါတယ်။မိုက်လမ်တို့ရဲ့လမ်းကြောင်းကိုလိုက်လို့သူတွေအတွက်တင်ထားတာပါ။ BNO Visa လမ်းညွန်လဲပြောနိုင်တာပေါ့။သူကအခုလိုဆက်ပြောပါတယ်
။ We completely get used of this life here.
ဒီကဘောကိုကျွန်တော်တို့လုံးဝသားကျနေပါပြီ။တခုတည်းသောခြံလှမ်းချက်ကတော့ဒီကဘောကဟောင်ကောင်တဲ့နေနေတာပဲဗျ။
ဒါပေမဲ့သူတို့ရဲ့မြေသိအိမ်သိမှာနှီးကွေးတဲ့ဘဝကိုနေရတာကောင်းပါတယ်လို့သူတို့လင်မယားကပြောကြပါတယ်ခင်ဗျာ
ဥတမောင်တန်းတင်ပြပေးခဲ့ပါခင်ဗျာဗီအမေရိကန်တန်ကနေတင်းနှင်းကနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါမကြခင်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်ပေးသွားမှာခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bambies app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Bambies လို့ရှာပြီး download လုပ်နိုင်သလို iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Bambies app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရသလိုသတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
တော်ရရှိနေခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းငွေနေညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာအခုတင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေမှာတော့အဖတ်စင်ကဏ္ဍတွေကိုတင်ပြပေးသွားမှာပါပထမအဦးဆုံးတော့ကမ္ဘာမြန်မာသတင်းမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ကြပါမယ်အဲ့ဒီနောက်မှာတော့မြန်မာပြည်မှပေးစာမြာကန္တာသတင်းတွေကတုတ္တနဲ့ကမ္ဘာတလွှားထူးခြားစံပြအစီအစဉ်တွေကိုတင်ဆက်ပေးသွားမှာပါအခုပထမဆုံးတော့ကမ္ဘာမြန်မာသတင်းမီဒီယာမြင်ကွင်းအစီအစဉ်နဲ့စပါမယ်ဒီသွင်းနိုင်တင်ဆက်နေတဲ့ကမ္ဘာမြန်မာသတင်းမီဒီယာမြင်ကွင်းအစီအစဉ်မှာဒီသတင်းပတ်မှာတော့အသက်ငင်နေတဲ့မြမအထည်ချုပ်လုပ်ငန်းရဲ့လက်ရှိအခြေအနေအကြောင်းဆွေးနွေးတင်ပြမှာပါမအိန်ချင်းနိုင်ကအကူအညီတင်ဆက်ပေးထားပါရခင်ဗျာ
အားလုံးမင်္ဂလာပါခင်ဗျာ
ဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေအသက်ငယ်နေတဲ့မြန်မာအထည်ချုပ်လုပ်ငန်းရဲ့လက်ရှိအခြေအနေအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ပြည်သွင်းနိုင်ပါစစ်တပ်ကအာဏာသိမ်းမှုကြောင့်အသက်ငယ်နေပြီဖြစ်တဲ့မြန်မာအထည်ချုပ်လုပ်ငန်းလို့ခေါင်းစဉ်ပေးကာစင်ကာပူအခြေစိုက် CNA သတင်းဌာနက2022ခုနှစ်ဇူလိုင်လ9ရက်နေ့ကဖော်ပြပါတယ်။ COVID-19 ကပ်ရောဂါရဲ့အကျိုးဆက်ကြောင့်အထည်ချုပ်လုပ်ငန်းတွေရုန်းကန်နေရချိန်မှာစစ်တပ်ကအာဏာသိမ်းခဲ့တာကြောင့်ပိုပြီးအခြေအနေတွေဆိုးရွားကာမြန်မာအထည်ချုပ်လုပ်ငန်းတွေရဲ့အနာဂတ်ဟာချိန်ကျောက်ခံနေရပြီးဥမော့လာတဲ့အထည်ချုပ်လုပ်ငန်းရဲ့ပြပဖို့ကိုကဏ္ဍဟာအရှင်ရော့ကျသွားပြီးပျက်စီးသွားနိုင်တဲ့အခြေဆက်ရောက်နေပြီလို့လည်းဖော်ပြထားပါတယ်။ဟုတ်ပါတယ်။အလောက်ကင်များစွာဖန်တီးပေးနိုင်ပြီးပြပဖို့ကတန်ဖိုးရဲ့သုံးပုံတပုံဝင်ငွေရရှိတဲ့အလားအလာကောင်းတဲ့မြန်မာအထည်ချုပ်လုပ်ငန်းဟာအခုချိန်မှာတော့ခက်ခဲဆိုးရွားတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရပါပြီ။ကိုဗစ်ကရောဂါကြောင့်အမှားစားတွေကြဆင်းစက်ယုံတွေပိတ်သိမ်းအလုပ်သမားတွေလျှော့ရှာစတဲ့အခက်ခဲတွေကိုကြော်လွှားဖို့ကြိုးစားနေချိန်မှာကြီးမားတဲ့အကျပ်တဲနဲ့ထပ်မံရင်ဆိုင်ရပြန်ပါတယ်။အဲ့ဒါကတော့စစ်တပ်ကအာဏာသိမ်းခဲ့တဲ့အတွက်ဖြစ်ပေါ်လာတဲ့နိုင်ငံရေးမတည်ငြိမ်မှုပါပဲ။အကျိုးဆက်ကတော့ဆွီဒင်နိုင်ငံက H&M စပိန်နိုင်ငံက Inditex ဗြိတိန်ကPrimark တို့ပါဝင်ကဘာကျော်အဝတ်အထည်လုပ်ငန်းကြီး20ကျော်ဟာမြန်မာနိုင်ငံမှာလုပ်ငန်းမအပ်နှံတော့ဘူးဆုံးပြခဲ့ကြပါတယ်။ဒါအပြင်အထည်ကျုပ်ဆက်ယုံ200ခန့်ပိတ်သိမ်းခဲ့ရပြီးလူပေါင်း300ခွဲကျော်2000နီးပါးအထိအလုပ်လက်မဲ့ဖြစ်ခဲ့ရတယ်လို့အလုပ်သမားအရေးဆောင်ရွက်နေတဲ့အလုပ်သမားခေါင်းဆောင်တဦးထံကသိရပါတယ်
။ဒါအပြင်ရိုက်တာသတင်းဌာနကလည်းအလုပ်အကင်ရောမျောလင်းချက်ပါကင်းမဲ့လာတဲ့မြန်မာအထည်ကျုပ်လုပ်ငန်းအကျပ်တဲဆိုတဲ့ဆောင်းပါးမှာမြန်မာအထည်ကျုပ်လုပ်ငန်းရဲ့ပြန်ပတင်ပို့ကုန်ဟာ2011ခုနှစ်မှာ American Dollar 1 Billion အောက်ရှိရာက 2018-2019 ဘဏ္ဍာနှစ်မှာ 6.5 Billion အထိတိုးတက်လာတယ်လို့ကုလသမဂ္ဂကထုတ်ပြန်တဲ့အချက်လက်တွေကိုကိုးကားဖော်ပြပြီး COVID ကပ်ရောဂါရဲ့ရိုက်ခတ်မှုကြောင့်မြန်မာအထည်ချုပ်လုပ်ငန်းဟာနှေးကွေးကျဆင်းကာအလုပ်သမားတွေတောင်းနေချီအလုပ်အကင်ဆုံးရှုံးခဲ့ရတယ်စစ်တပ်ကအာဏာသိမ်းလိုက်ချိန်မှာတော့အလုသမားတွေဟာလမ်းမပေါ်ထွက်ဆန္ဒပြကြရမှာပါဝင်ကြတာဗန်လုပ်ငန်းတွေပုံမှန်မလဲပတ်နိုင်တော့တာတွေဟာကုန်စည်တွေပြပတင်ပို့နိုင်ဖို့အခက်အခဲဖြစ်ရတယ်လို့2020ခုနှစ်ဧပြီလ10ရက်နေ့ကရေးသားထားပါတယ်2018 2019 2020ပြည့်နှစ်တွေမှာမြမအထည်ချုပ်လုပ်ငန်းတိုးတက်ခဲ့ရတာကတော့အရက်သားတွေဥဆောင်တဲ့ဒီမိုကရေစီအစိုးရတက်လာတာကြောင့် American ပြည်ထောင်စုနဲ့ဥရောပသမဂ္ဂတို့ကစီးပွားရေးပိတ်ဆို့မှုတွေရုတ်သိမ်းပေးခဲ့တယ်။ဥရောပသမဂ္ဂ EU ကပေးတဲ့ GSP လို့ခေါ်တဲ့အခွန်တက်တာခွင့်၊ကုန်သွယ်ရေးအထူးအခွင့်အရေးတွေရရှိခဲ့တယ်။ GSP အခွင့်အရေးရဖို့အတွက်မြန်မာနိုင်ငံကတင်ပို့တဲ့အဝတ် territory ပေါ်မှာအခွန်တက်တာခွင့်အခွန်ကင်းလုပ်ခွင့်တွေရတဲ့အတွက်အထည်ချုပ်လုပ်ငန်းကြီးတွေဟာမြန်မာနိုင်ငံမှာလာရောက်ရင်းနှီးမြှုပ်နှံလုပ်ကိုင်လာကြတာကြောင့်နိုင်ငံသားရင်းနှီးမြှုပ်နှံမှုတွေလည်းတိုးတက်ခဲ့ပါတယ်။အထည်ချုပ်လုပ်ငန်းတွေဟာလုပ်သားအင်အားအခြေပြုဖြစ်တာကြောင့်အလုပ်ကိုင်အခွင့်အလမ်းအများပြားရရှိခဲ့ပါတယ်။အလုတ်သမား9သိန်းကျော်အထိအလုတ်အကန်ရရှိခဲ့တာကြောင့်အခြေခံလူဒန်းစားတွေဝင်ငွေရရှိခဲ့ပြီးနိုင်ငံရဲ့စည်ရဲမွေးတည်မှုကိုရှော့ချနိုင်ခဲ့တာတွေ့ရမှာပါ။ဒါပေမဲ့အလားအလာကောင်းနေတဲ့အထည်ချုပ်လုပ်ငန်းတွေရဲ့အခြေအနေဟာ2020ခုနှစ်ဖေဖော်ဝါရီလ1ရက်နောက်ပိုင်းမှာတော့ရုတ်ချီးပြောင်းလဲသွားခဲ့ရပါတယ်။အထည်ချုပ်လုပ်ငန်းတွေရဲ့လက်ရှိအနေအထားနဲ့ပတ်သက်ပြီးတော့အလုတ်သမားခွင့်ရေးတွေဆောင်ရွက်နေတဲ့အလုတ်သမားသမဂ္ဂခေါင်းဆောင်တဦးကအခုလိုပြောပါတယ်။
မြန်မာအထည်ချုပ်လုပ်ငန်း2019-20ဘဏ္ဍာရေးနှစ်ပုဂံအနေနဲ့အမေရိကန်ဒေါ်လာတန်ပေါင်း 4,800 ကျော် 2.8 ဘီလီယံလောက်ရရှိခဲ့တယ်။နိုင်ငံခြားပုဂံလုပ်ငန်းမှာဆိုရင်တဘာဝတက္ကသိုလ်ရရှိတဲ့ဝင်ငွေကိုကျော်လွန်လာပြီးတိုင်းပြည်ရဲ့အဓိကအားထားတဲ့ပုဂံဖြစ်လာတယ်။ဒီလုပ်ငန်းရဲ့အလုပ်သမားအင်အားလည်း9သိန်းကျော်ဖြစ်လာတယ်။2024ခုနှစ်အရောက်မှာဒီလုပ်ငန်းရဲ့နိုင်ငံခြားပုဂံကအမေရိကန်ဒေါ်လာတန်ပေါင်း 1,000 ကျော် 10 ဘီလီယံကျော်ရရှိဖို့ညွှန်မှန်းထားကြပြီးလုံသမားဥယေကလည်းတသန်းခွဲလောက်ဖြစ်လာဖို့ရှိတယ်။အထည်ချုပ်လုပ်ငန်းဟာအလုပ်ကင်များစွာဖန်တီးပြီးတယ်။ဒါပေမဲ့2020ခုနှစ်မှာဖြစ်လာတဲ့ COVID-19 ကမ္ဘာလုံးဆိုင်ရာကပ်ရောဂါကြောင့်ဒီလုပ်ငန်းတွေချိနဲ့သွားတယ်။အမှားစားတွေကျဆင်းသွားတယ်။ဒီ COVID-19 အကျပ်တဲကမ္ဘာတဝန်းရင်ဆိုင်ရတဲ့အကျပ်တဲဖြစ်တယ်။ဒါပေမဲ့ဒီအကျပ်တဲဟာကာလတိုဖြစ်တယ်။ပြန်ပြီးရုံထနိုင်တယ်။ဒီနေ့အထည်ချုပ်လုပ်ငန်းမှာအဓိကရင်ဆိုင်နေရတဲ့ပြဿနာကဒါမဟုတ်ဘူး။အားလုံးသိကြတဲ့အတိုင်းပဲ2020 21ခုနှစ်ဖေဖော်ဝါရီလမှာဖြစ်ခဲ့တဲ့ အာဏာသိမ်းမှုနဲ့ဆက်ဆက်ပြီးဖြစ်လာတဲ့နိုင်ငံရေးအကျပ်တွေဟာအထည်ချုပ်လုပ်ငန်းရဲ့အဓိကစိန်ခေါ်မှုဖြစ်လာတယ်
။မြန်မာအထည်ချုပ်လုပ်ငန်းဟာအလားအလာကောင်းတဲ့လုပ်ငန်းတစ်ခုပါ။အထည်ချုပ်လုပ်ငန်းကြီးရဲ့ထုတ်လုပ်မှုကွင်းဆက် supply chain လို့ခေါ်တဲ့ဝါကွန်းကနေချီမြင်ထုတ်တာ၊ချီမြင်ကိုရက်ကန်းရဲ့စေစိုးပန်းရိုက်တာကနေအထည်ချုပ်ထုတ်ပိုးပြီးတင်ပေါ်တင်ပို့တဲ့အထိလုပ်ငန်းစဉ်တွေမှာတိုးချဲ့လုပ်နိုင်တဲ့စွမ်းဆောင်ရည်တွေလည်းရှိနေပါတယ်။ဒါ့အပြင်ဒေသတွင်းတရုတ်နိုင်ငံမှာအလုသမားကားတွေ၃ဆလောက်မြင့်တက်သွားတာဗီယက်နမ်နိုင်ငံမှာကိုဗစ်ကြောင့်အထည်ချုပ်ဆက်ယုံတွေကာလရှည်ပိတ်လိုက်ရတာတွေဟာမြန်မာအထည်ချုပ်လုပ်ငန်းတွေအတွက်တကယ့်အခွင့်အလမ်းကောင်းတွေပါဒါ့ပြင်အခုလိုပေါ်ပေါက်လာတဲ့အခွင့်အလမ်းကောင်းတွေကိုရယူနိုင်ဖို့အသုံးချနိုင်ဖို့ဆိုတာလောလောဆယ်မှာတော့ဘယ်လိုမှဖြစ်နိုင်ခြင်းမရှိဘူးလို့ပဲဆိုရမှာပါဘာကြောင့်လဲဆိုတော့စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ပြည်တွင်းကနေရင်းနှီးမြှုပ်နှံမှုတွေထွက်ခွာသွားကြတယ်။အထည်ချုပ်ဆက်ယုံတွေပိတ်သိမ်းအလုသမားတွေရှော့ချကြတယ်။တည်ငြိမ်အေးချမ်းမှုလည်းမရှိတော့တဲ့အပြင်အမေရိကန်ပြည်ထောင်စုနဲ့ဥရောပသမဂ္ဂတို့ကလည်းမြန်မာနိုင်ငံမှာဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ရောက်ရှိရေးအတွက်စစ်ကောင်စီကိုဖိအားပေးတဲ့အနေနဲ့စီးပွားရေးအရပိတ်ဆို့အရေးယူဒဏ်ခတ်တာတွေလှုပ်လာကြလို့ပါပဲ။ဒါကြောင့်မို့အထည်ချုပ်လုပ်ငန်းတွေဆက်လက်ရပ်တည်ဖို့ခက်ခဲကအလုပ်လက်မဲ့ဥယျာဟာလည်းဆက်လက်တိုးပွားလာစရာရှိနေပါတယ်ခင်ဗျာ
။ပြည်တွင်း၌စီစဉ်တင်ဆက်တဲ့ကမ္ဘာမြန်မာသတင်းမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ။ဒီအမေရိကန်တန်ခါနဲ့တင်းငွေတွေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့မအေးတန်တာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်နိုင်ကြပါပြီခင်ဗျာ။
ဒီအနေနဲ့ကင်းရှင်ပြောမင်္ဂလာရှိတဲ့နေ့ဖြစ်ပါလေတော်ရရှိများရှင်။ VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေ၊ email တွေ၊ VOE Facebook စာမျက်နှာမှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တင်တဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်နော်။အခုအရင်ဦးဆုံးတော်ရရှိတယောက်ရဲ့မှတ်ချက်တူတူလေးနဲ့စာချင်ပါလေ။ Good morning VOE မင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေ။ပြည်သူ့ကာကွယ်ရေးတပ်များလည်းဘေးအန္တရာယ်ကင်းရှင်းကြပါစေလို့ရည်လာပါတယ်။နောက်ထပ်သောရရှင်တစ်ယောက်ကတော့ VOE ကိုဒုတိယကျင်းအီးမေးလ်ကနေစာရေးခွင့်ပြုပါတယ်။ VOE ရဲ့အစီအစဉ်ထုတ်လွှင့်မှုတွေသာမကအစီအစဉ်တင်ဆက်ပေးနေတဲ့သူတွေရဲ့အမှန်ပြည့်တယ်လို့ကျွန်တော်ကိုမှတ်ယူပေးပါ။လေးလိုင်းကတကယ်လို့မပြန်ချပေးခဲ့ရင်လည်းအခါအခွင့်တင်အီးမေးလ်ကနေခက်တူတူလေးပြန်ချပေးဖို့တောင်းဆိုချင်ပါတယ်။ဒီတော့ရရှင်ကတော့ VOA အစီအစဉ်တွေကိုလည်းအားပေးတယ်လို့ VOA အစီအစဉ်တင်ဆက်သူတွေကိုလည်းအားပေးပါတယ်လို့အခုလိုရေးလာပါတယ်
။မင်္ဂလာပါ VOA ဖွဲ့သူဖွဲ့သားများခင်ဗျာ။ပထမအဦးဆုံးအီးမေးလ်ကနေဖိပို့ခဲ့တဲ့ကျွန်တော်စာလေးကိုပြန်ချပေးခဲ့တဲ့မဟိတနာကျော်နဲ့စာဖတ်ပြပေးတဲ့ကိုညံဝင်းအောင်ကိုလည်းကျေးဇူးအများတင်ပါတယ်။ပျော်လဲပျော်မိပါတယ်။အမှန်ဆိုကျွန်တော်ကအီးမေးလ်ပို့ပြီးတော့ရောက်ပါမလားတွေ့ပါမလားဆိုပြီးတော့စိုးရင်ခဲ့မိပါတယ်။ပြီးတော့အီးမေးလ်ကနေများပြန်စာပို့လာမလားဆိုပြီးခဏခဏဝင်ကြည့်နေခဲ့တာပါတရင်စီစဉ်မှာမတ်စုမြတ်မောင်ပါဝင်တင်ဆက်ပေးနေတာကိုတွေ့ရတော့ကျေးဇူးတင်ပါတယ်ခင်ဗျအားပေးနေပါတယ်လို့လည်းပြောပေးပါအစီအစဉ်တင်ဆက်သူတရင်တော်များအယ်ဒီတာများအသံပိုင်းဆိုင်ရာနဲ့ရုပ်သံပိုင်းဆိုင်ရာအင်ဂျင်နီယာများကိုလည်းအားပေးပြီးတော့ကျေးဇူးတင်ပါတယ်ခင်ဗျကျွန်တော်အနေနဲ့စာရေးတဲ့အခါမှာနိုင်ငံရေးစီးပွားရေးနဲ့တခြားသောအကြောင်းအရာတွေကိုမရေးဘဲအစီအစဉ်တင်ဆက်သူတွေကိုသာအဓိကထားရပါတယ်။တခြားကြောင်းရာတွေကတခြားသူတွေလည်းရင်းနေကြလို့ထပ်မရေးတော့တာပါ။မြန်မာပြည်သူပြည်သားများအားလုံးအတွက်အခုချိန်မှာနိုင်ငံရေးကအရေးကြီးသလိုစိတ်ပိုင်းဆိုင်ရာဖြေဖျောက်ဖို့အတွက်ဖြောပြေးအစီအစဉ်တွေလည်းတင်ဆက်ပေးစီကြပါတယ်။မရေသနာကြောင့်တင်ဆက်တဲ့တက်တန်ရောင်သတင်းများကိုလည်းသဘောကျပါတယ်။အစီအစဉ်တင်ဆက်တာကတနာရီဆိုတော့နားထောင်ကြည့်ရှုရတာအချိန်နည်းနေသလိုပါပဲ။အချိန်ထက်တိုးထုတ်လွှင့်ပေးစေချင်ပါတယ်။ live လည်နာကိုပြောရအောင်နော် replay မဟုတ်ပါဘူး။ view ဖွဲ့သူဖွဲ့သားများနဲ့မိသားစုများအားလုံးစိတ်ကျန်းမာကိုကျန်းမာပါစေခင်ဗျာ
။ ARR ကကိုအောင်မျိုးဖြစ်ပါတယ်။ဟုတ်ကဲ့ပါ။အချိန်ထက်တိုးပြီးတော့လွှင့်စေချင်ပါတယ်လို့ပြောနေပါရဲ့နော်။လောလောဆယ်ကျမတို့ကဒီနေ့ကို radio ထုတ်လွှင့်မှု2ချိန်ပြီးတော့ရုပ်မြင်သံကြားထုတ်လွှင့်မှု2ချိန်လွှင့်နေတဲ့အပြင်ရစီမရုပ်တံမှာလည်းကျမတို့ရဲ့အစီအစဉ်15မိနစ်တက်တက်လွှင့်တာရှိပါသေးတယ်။အားလေးကိုလည်းနားထောင်မှုပြောချင်ပါသေးတယ်။အစီအစဉ်တကုတ်ခုလိုအားပေးတဲ့အတွက်လည်းကျေးဇူးတင်ကြောင်းအေယာရီကကိုအောင်မျိုးကိုပြောချင်ပါသေးတယ်နော်။
တခုဆက်ပြီးတော့မြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့သတင်းတင်ပြမှုတွေအောက်မှာရေးလာတဲ့သတင်းရှင်တွေရဲ့မှတ်ချက်တချို့ကိုပြောပြပေးကြပါမယ်ရှင်။မြန်မာနိုင်ငံကယားပြည်နယ်လွိုင်ကော်မြို့မှာဖြစ်နေတဲ့စစ်ကောင်စီတပ်တွေနဲ့ KNY အမျိုးသားကာကွယ်ရေးတပ်တွေကြားတိုက်ပွဲတွေနဲ့ပတ်သက်စစ်ကောင်စီဘက်ကလေရင်နဲ့ထိုးစစ်ဆင်မှုတွေကြောင့်မြို့ပေါ်မှာဒေသခံပြည်သူတွေမရှိသလောက်အိုးအိမ်ဆုံးခွာပြေးနေရတဲ့သတင်းနဲ့ပတ်သက်ပြီးတော့ရေးလာတဲ့သတင်းရှင်တချို့ရဲ့မှတ်ချက်တွေဖြစ်ပါတယ်။မတတဲ့အေးဆိုတဲ့သရရှင်ကကြားပြည်သူတွေဘေးကင်းကြပါစေလို့ဆုလာပါရီကိုတင်ထွန်းွယ်ကတော့
စစ်အာဏာရှင်ကြာဆုံးသွားရင်တော့တိုင်းပြည်ကအေးချမ်းသွားမယ်စစ်အာဏာရှင်ရှိနေတယ်ဆိုရင်တိုင်းပြည်ကဗမာနေနေမအေးချမ်းပါဘူ
းမင်းသိန်းဆိုတဲ့သရရှင်ကတော့စစ်ကောင်စီစစ်ဆင်နေတဲ့ပုံက PDF နဲ့ထိတိုက်မတွေ့ပဲနဲ့ PDF နဲ့တိုက်ပွဲဖြစ်နေတဲ့နေရာကအရက်သားတွေကိုပြစ်မှတ်ထားနေတဲ့ပုံပါပဲ PDF တွေကိုလက်မခံမကူညီအောင်လို့ပါရန်ကုန်မှာတော့ကဆိုရင်လည်းဘာမှမဆိုင်နဲ့ရထားတဲ့ကားတွေဖျက်ဆီးပစ်ပါတယ်စစ်သားပြတဲ့သူတွေနဲ့ရက်ွက်ဒေသခံတွေကိုရန်တိုက်ပေးနေကြပါတယ်မင်းသိန်းဆိုတဲ့သရရှင်ရေးလာတဲ့မှတ်ချက်ဖြစ်ပါတယ်ရှင်ကျော်အောင်ကျော်ဆိုတဲ့သရရှင်ကတော့
လိုက်ကောဆိုတာကရားပြည်နယ်ရဲ့မြို့တော်နော်အခုပြည်တွင်းစစ်ဖြစ်နေပါပြီချင်းပြည်နယ်ရဲ့မြို့တော်ဟာခါမှာလည်းပြည်တွင်းစစ်ဖြစ်နေပါပြီစကိုင်းမကွေနေရာစုံမှာပြည်သူပြည်တိုက်သူတိုက်နေရေးကြီးတဲ့အချိန်ရောက်လာပါပြီအခုရန်ကုန်မန္တလေးနေပြည်တော်ကိုလာပိုင်းတွင်စစ်ကြီးကူးဆက်လာပါတော့မယ်ကြိုတင်ပြင်ဆင်ထားဖို့တတိပေးတာပါလေချောင်းရံကလည်းရှိပါသေးတယ
်ဟုတ်ကဲ့ဒီမှာဒီသောရရှင်ရေးထားတဲ့မှတ်ချက်ရောနောက်ပြီးတော့တခြားသောရရှင်တွေရေးထားတဲ့မှတ်ချက်တွေကိုဖတ်ရတာအထူးစိတ်မကောင်းစရာပါအခုပြောသွားတဲ့သရရှင်ရဲ့မှတ်ချက်မှာဆိုရင်ဒါကတော့တိုင်းသားဒေသတွေကစစ်ကောင်စီထိုးစစ်တွေကြောင့်ဒေသခံရဲသားပြည်သူတွေမြို့ကြီးတွေကပါအိုးအိမ်ပြပြထွက်ပြေးနေရတဲ့အခြေအနေကိုကြည့်ပြီးတော့တခြားဒေသတွေကပြည်သူတွေလည်းစိုးရိမ်ထိတ်လန့်နေကြတယ်ဆိုတာအခုမှတ်ချက်မှာတွေ့မြင်နိုင်ပါတယ်နော်ဝင်းဝင်းဆိုတဲ့သရရှင်ကတော့အမေစုလက်ထက်ကဖွံ့ဖြိုးတိုးတက်မှုတွေအများဆုံးဖြစ်ပေါ်အောင်လို့ဦးစားပေးဆောင်ရွက်ထားတာဖြစ်ပါတယ်အခုတော့ပျက်စီးကုန်ပါပြီ9နှစ်တာကာလအကောင်းဆုံးဆောင်ရွက်သမျှတွေလာပိုင်းလေးနဲ့ပြတ်သုံးသွားပါပြီလို့ရှင်းလာပါတယ်စိန်နာကိုဆိုတဲ့သရရှင်ကတော့
ဟိုတလောကတည်င်းနေကြားမိပါရဲ့မအားလာစစ်တပ်ကချင်းပြည်နယ်ကိုပြာပုံဖြစ်အောင်လှုပ်ပစ်မတဲ့အခုတော့ကြားပြည်နယ်ကိုလက်နက်ကင်ချင်းမတိုက်ဖဲလူနေမြို့ရွာတွေကိုမိတိုက်ပြီးပြာပုံလှုပ်ဖို့စီမံကိန်းချပြန်ပြီးထင်ပါရဲ့ဗျာ
မဇ္ဈာဆိုတဲ့သောရရှင်ကလည်းစစ်ဘေးမပြေးဘူးတဲ့သူတွေဒီထက်မှရေးထားတဲ့ comment တွေကိုမြင်ရတာတော်တော်ကိုစိတ်မကောင်းဖြစ်ရပါလေတဲ့စစ်မဖြစ်တာတစ်နှစ်ကျော်ပြီတဲ့ပြန်လို့ရပြီလေလေတဲ့သူတို့လက်ထက်မှာထောက်ပံ့ငွေတွေမရှိဘဲနဲ့ဘာနဲ့လှုပ်ရှားရမလဲပြန်ဘလို့ပြန်ရမလဲကိုချင်းစာပါလို့ရေးလာပါတယ်နောက်ထပ်သတင်းတစ်ပုဒ်အဲ့ဒီသတင်းနဲ့ပတ်သက်ပြီးတော့ရေးလိုက်သောရရှင်ရဲ့နေရဲ့မှတ်ချက်တချို့ကိုလည်းဆက်ပြီးတော့ပြောပြပေးကြပါလိမ့်ကျိုးကျိုးသူမရှိတဲ့ internet ခွန်တွန်းပြမှုဆိုတဲ့သတင်းဆောင်မမှာတော့မြန်မာနိုင်ငံက internet ဝန်ဆောင်မှုတွေပေါ်မှာအခွန်တိုးမြင့်ကောက်ခံမဲ့အစီအစဉ်ကြောင့်ဒီ internet သုံးဆွဲတဲ့သူတွေလုပ်ငန်းရှင်တွေနဲ့တကြွလှောက်ရှားသူတွေစိုးရိမ်စိတ်ထွက်ပေါ်လာတဲ့သတင်းဖြစ်ပါတယ်မြန်မာနိုင်ငံက covid ရောဂါနောက်ပြီးတော့ဆရာနာတင်ပြီးတဲ့နောက်နိုင်ငံရေးအခြေအနေတွေကြာနောက်ထပ်အခက်အခဲတွေကြုံမှာကိုစိုးရိမ်နေတာနဲ့ပတ်သက်တဲ့သတင်းဖြစ်ပါတယ်ဒါနဲ့ပတ်သက်ပြီးတော့သရရှင် resort ရေးလာတာကတော့
မလာကတော့တက်နိုင် internet နဲ့ facebook ကြီးကိုပိတ်တောင်ပိတ်ပစ်ချင်နေတာပါအခုလည်းပဲသုံးဆွဲသူတွေနေအောင်မသုံးဆွဲနိုင်အောင်ရော့သွားအောင်လုပ်တဲ့နည်းပြပါပ
ါကိုကျော်ကြီးဆိုတဲ့သောရရှင်ကလည်း internet ပိတ်ပစ်တာလူငယ်တွေကိုပြစ်မှတ်ထားပြီးတော့လှုပ်ဆောင်တာဖြစ်တယ်လို့ရေးလာပါတယ
် internet သုံးလို့လူငယ်တွေရုပ်ပိုင်းစိတ်ပိုင်းထိခိုက်မှုရော့ကြခြင်းလို့တဲ့ရွှေညံတော်စူးရောက်လုံးနဲ့ဘဘကြီးအာဏာသိမ်းတာနောက်ကျလေခြင်း2015 NLD နိုင်ငံတွေကသိမ်းလိုက်ရင်အခုလောက်ဆိုမြေရောက်ဖျက်စစ်ရထားစီးနေရတော့ပြီ
တသက်ဦးဆိုတဲ့သောရရှင်ကလည်းသူ့ရဲ့သဘောထားအမြင်ကိုအခုလိုရေးပါတယ်ရှင်
။နိုင်ငံရဲ့ကလေးတငယ်တွေကိုမျက်စိပိတ်နားပိတ်ပြီးတသက်လုံးကျွန်ဆက်ပြန်ပြီးတွန်းချင်တာ။သူတို့စစ်ဘိုလ်ချုပ်သားသမီးတွေကြနိုင်ငံသားမှပညာသင်ပြီးတရားမျှတမှုဆိုတာကဒီမိစ္ဆာတွေစီမှာရှာမရအောင်
။ဒါကတော့ VOE ကထုတ်လွှင့်ပေးတဲ့ဒီသတင်းအနေနဲ့ပတ်သက်လို့သောရရှင်ရဲ့ကိုယ်ပိုင်အမြင်တွေကိုမှတ်ချက်ရေးပြီးပြောလာကြတာတွေပါ။သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်။သရရှင်ဒီအားလုံးအတွက်ပုံမှုအဆင်ပြေတဲ့တရင်ဘက်တစ်ဖက်ပိုင်ဆိုင်နိုင်ပါစေလို့ဆုတောင်းပေးပါရနော
်ကျမတို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြရင်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့ စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တည်သချင်းတောင်းလွာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ချိန်နဲ့တပြိုင်တည်းထဲတိုက်ရိုက်နားဆင်နိုင်ပါတယ်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App မှာတွားပြီးတော့နားထောင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ App Name က VOA Bamis ဖြစ်ပါတယ်။ Internet စာမျက်နှာလိပ်စာကတော့ bamis.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ video ကိုလည်းစာရေးကြပါအောင်နော်တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင
်မိုင်တနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပြည်စံများကဏ္ဍကိုနားဆင်ကြကြရတာပါခင်ဗျာအခုဆက်ပြီးတော့မညညိုလင်းစီစဉ်တင်ဆက်တဲ့သတင်းတွေကတူတာအစီအစဉ်ကိုတင်ပြပေးပါအောင်မယ်နိုင်ငံတကာကသတင်းတွေကြည့်ရှုနားဆင်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးဘူးတုဒ္ဒရစီဖို့မညညိုလင်းကတင်ဆက်ပေးထားပါတယ်ဒီတစ်ပတ်မှာတော့ကမ္ဘာနိုင်ငံပေါင်း221နိုင်ငံမှာအသုံးပြုနေတဲ့ mobile phone data တွေရဲ့ဈေးနှုန်းအမြန်နှုန်းနဲ့ data အသုံးပြုမှုအများဆုံးနိုင်ငံတွေအကြောင်းပြောပြပေးထားပါတယ်ခင်ဗျာ
ဒီနေ့ကမ္ဘာမှာ mobile cell phone တွေကိုစကားပြောဖို့တက်တက်သားမဟုတ်ဘဲ internet data တွေဝယ်ယူအသုံးပြုပြီး email, messenger, viber, wechat စတဲ့လူမှုဆက်သွယ်ရေး application တွေအမျိုးစုံသုံးကြပါတယ်။ဒီလိုလူမှုဆက်သွယ်ရေးကိုရဲ့ application တွေသုံးနိုင်ဖို့အတွက် mobile phone သုံးဆွဲသူတွေဟာ mobile data တွေကိုဝယ်ယူကြတာမှာဘယ်နိုင်ငံတွေကဈေးအသက်သာဆုံးလဲ၊ဘယ်နိုင်ငံတွေကဈေးအကြီးဆုံးလဲဆိုတာကြည့်မယ်ဆိုရင်တော့အခုဒီနှစ်ပိုင်းအတွင်းနိုင်ငံပေါင်း221နိုင်ငံရဲ့နောက်ဆုံးအချက်အလက်တွေရတော့ကမ္ဘာပေါ်မှာ Israel နိုင်ငံက mobile phone data အတွက်ဈေးအသက်သာဆုံးနိုင်ငံဖြစ်ပါတယ်။ 1K လို့အပြောများတဲ့1 GB အတွက်ကြာတင်နှုန်းက American Dollar 3.35 $ တနည်းအားဖြင့်ပြောရရင်တော့50ပဲရှိပါတယ်။အခုမြန်မာငွေစည်းနဲ့တွက်ကျင်တော့88ကျပ်ခွဲဝန်းကျင်လောက်ရှိတာပါ။အစ္စရေးနိုင်ငံလိုဈေးအသက်သာဆုံးတခြား၅နိုင်ငံကတော့ကာကစ္စတန်၊ဖီဂျီ၊အီတလီနဲ့ဆူဒန်နိုင်ငံတွေဖြစ်ပါတယ်။ကာကစ္စတန်နိုင်ငံမှာဖုန်းဒေတာ1 GB ကိုအမေရိကန်ဒေါ်လာ15စင်၊ဖီဂျီမှာအမေရိကန်ဒေါ်လာ19စင်၊အီတလီမှာအမေရိကန်ဒေါ်လာ28စင်နဲ့ဆူဒန်မှာလည်း28စင်ပဲပေးရပါတယ်။အာရှတိုင်းမှာတော့ရုရှားကဈေးအသက်သာဆုံးပါပဲ။ဖုန်းဒေတာ1 GB ကိုအမေရိကန်ဒေါ်လာ29စင်ပဲပေးရပါတယ်။အာဆီယံနိုင်ငံတွေထဲမှာတော့အင်ဒိုနီးရှားနိုင်ငံကဈေးအသက်သာဆုံးမှာ1 GB ကိုအမေရိကန်ဒေါ်လာ42စင်ပေးရပါတယ်။ကမ္ဘာပေါ်မှာဖုန်းဒေတာဘိုးဈေးအကြီးဆုံးနိုင်ငံတွေကျင်တော့ဈေးအကြီးဆုံးကအီကွေတိုရီယယ်ဂီနီနိုင်ငံမှာ1 GB ကိုအမေရိကန်ဒေါ်လာ49ဒေါ်လာ68စင်ပေးဝယ်ရပါတယ်။ဆောက်ဒိုအန်ပရင်စပိတ်ဆိုတဲ့အာဖရိကတိုင်းနာကကျွန်းနိုင်ငံတွေကတော့မိုဘိုင်းဒေတာ1 GB ကိုအမေရိကန်ဒေါ်လာ30.68စင်ပေးရပြီးကမ္ဘာမှာမိုဘိုင်းဖုန်းဒေတာဘိုးဒုတိယဈေးအကြီးဆုံးပါပဲ။မာလာဝီနိုင်ငံကတော့1 GB ကို25ဒေါ်လာနဲ့46စင်ချော့နိုင်ငံက23ဒေါ်လာ33စင်နမီးဘီးယားနိုင်ငံက22ဒေါ်လာ38စင်ပေးကြရတဲ့ဖုန်းဒေတာဘိုးဈေးအကြီးဆုံးနိုင်ငံတွေလည်းဖြစ်ပါတယ်။အာရှတိုင်းမှာတော့ထိုင်ဝမ်ကဖုန်းဒေတာဘိုးဈေးကြီးပါတယ်။1 GB ကိုအမေရိကန်ဒေါ်လာ5ဒေါ်လာ68စင်ပေးရပါတယ်။အာဆီယံနိုင်ငံတွေထဲမှာတော့လာအိုနိုင်ငံကဈေးကြီးပါတယ်။1 GB ကိုအမေရိကန်ဒေါ်လာ3ဒေါ်လာ19စင်ကျပါတယ်။ဒီလိုမိုဘိုင်းဖုန်းဒေတာတွေကိုဝယ်ယူပြီးကမ္ဘာမှာအသုံးပြုမှုအများဆုံးနိုင်ငံကတော့ဖင်လန်နိုင်ငံဖြစ်ပါတယ်။ဖင်လန်နိုင်ငံသားတစ်ယောက်ဟာတစ်လမှာဖုန်းဒေတာ35 GB နီးပါးအသုံးပြုပါတယ်။
Dutia Tomiara Garo Taiwan Pipio Talama Tiago Nasanga Gigabai Tomai Australia Nangangaro Tiago Talama Seshi Gigabai Lao Tombi Gabama Fondita Tonsuemu Tatia Amyaso Mare ASEAN နိုင်ငံတွေမှာတော့ Malaysia နိုင်ငံက 3 ဆွဲမှု အများဆုံးပါပဲ တလမှာ 16 GB နီးပါး 3 ဆွဲပါတယ် Mobile phone data 3 ဆွဲကြတာမှာ internet မြန်နှုန်း speed အများဆုံးနိုင်ငံကတော့ UAE Arab စော်ပါများပြည်ထောင်စုပါ တစ်စက္ကန့်ကို 223.8 MB မြန်နှုန်းရှိပါတယ် တောင်ကိုရီးယားကလည်း တစ်စက္ကန့်ကို 214.4 MB မြန်နှုန်းရှိပြီး ဒုတိယ အများဆုံးပါပဲ
ကာဒန်နိုင်ငံကတော့တစ်စက္ကန့်ကို128.3 MB နှုန်းနဲ့ကမ္ဘာမှာမိုဘိုင်းအင်တာနက်မြန်နှုန်းတတိယအမြန်ဆုံးနိုင်ငံဖြစ်ပါရှင်။မန်ညိုလင်းစီစဉ်တင်ဆက်တဲ့သတင်းတွေကတုဒအစီအစဉ်ကိုနားဆင်ကြကြရတာပါခင်ဗျာ။ဒီလိုအမေရိကန်အတန်းကနေတင်းနေကုန်နေညပိုင်းသတင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။ခုဆက်ပြီးတော့ကမ္ဘာတစ်လွှာထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါအောင်မယ ဆောရောက်နေတဲ့တင်းသမားတွေကိုဆက်ရုပ်စုပွဲတို့တွေဆက်ရုပ်စုဖို့မှုတွေနဲ့ကြွေးမှုအခမ်းအနေပါတယ်ဂျပန်နိုင်ငံတိုကျိုမြို့တော်မှာရှိတဲ့ UNO သတင်းဆိုင်ရုံမှာပန်ဒါဝတ်ဝန်အမွှာလေးနှစ်ကောင်ကိုပထမဆုံးအကြိမ်အများပြည်သူကိုပြသခဲ့ပါတယ်ဒီလိုကမ္ဘာတစ်လွှားကထူးခြားသတင်းတွေကိုတော့ကိုငင်းချန်းနဲ့အတူမှတ်ခင်ဖြူထွေးတို့ကတင်ပြပေးထားပါတယ်ခင်ဗျာ
ပြည်နယ်ငယ်မြို့တော်ဘေကျင်းမှာ2022ခုနှစ်ဆောင်းရာသီအိုလံပစ်အားကစားပွဲတွေအတွက်ဆောရောက်လာကြတဲ့သတင်းသမားတွေကိုဆက်ရုပ်စပွဲထိုးတွေပြီးတော့ဆက်ရုပ်စပွဲမှုတွေပြင်ဆင်ပေးတဲ့စားတောက်စီယာတွေနဲ့ကြွေးမွေးအခမ်းအနေပါတယ်အဓိကသတင်းသမားတွေစုဝေးစားတောက်ကြတဲ့နေရာမှာအစားတောက်တွေကိုအမိုးပေါ်ကဆက်ရုပ်လက်တံတွေနဲ့ချပေးနေတယ်လို့အစားတောက်ပြင်ဆင်တဲ့နေရာမှာလည်းဆက်ရုပ်တွေကို
Dalu, Habagalu Sasarigule, Sayotri Gabe, Pinsin Pinidaba. Tokyo Olympic Puero Che, Gobi Siganigo, Tinja Tabi, Yola Jared in the Mari, Axa the Mari near Jawin Shidrigo, Bubble who corre Tamaniarima, Chatamaba. Eddie Niarigani, a pingu Trelumi Adalu, a tema, a chinin Trisolu Yamalem Hopau. Bubble yet a pingu Trachinis, so you know, don't betcha quarantine, teacher, Queniama Pippi, Tatwa Bianle, Pianu Yamam Hopau. Tokyo Olympic name to Magaro, Piring up Breathe that tree, Bianwerima, Apina Mawa. January Uro, Fibai Lali and Igani Satin Timbama preparation.
Japan and Tojo Muro Machida, UNO, Delaysan Uyama, Panda Wawan, Amwali Nakango, Patamazon J, Amyapi Dugu, Piata Gavare, Lay Lane, Shao Shaolu, Name Bitare, D Amwa Panda Nakonga, Bigger and Nits on Laga, Muipala Gerava, Tojo Muma, Corona Virus Mugue, Omicron Kusa Muri, Tony Raja. တလေးဆိုင်ရုံကိုဇန်နဝါရီလ12ရက်နေ့ကပိတ်ထားရတာဖြစ်ပြီးတော့ဒီအမွှာပန်တာနှစ်ကောင်ကိုကြီးစုဖို့အတွက်လူအယောက်900ကျော်ကိုကန်ဆယ်မဲ့နှိုက်ရွေးချယ်မှာပါကန်ဆယ်မဲ့ပောက်တဲ့သူမှသူတို့ကိုကြီးကွင်းရမှာဖြစ်ပြီးတော့အချိန်3ရက်ကြာဖွင့်ထားပေးမှာပါကန်ဆယ်မဲ့ပောက်တဲ့သူတွေအနေနဲ့ပန်တာဝဲဝင်လေးတွေကိုကြီးဖို့တမနစ်ပဲအချိန်ရမှာပါသူတို့နှစ်ဦးရဲ့မိခင်ဖြစ်သူရှင်းရှ
ပါတယ်။ပန်ဒါအမွှာဟာမွေးဖွားတုန်းက100ဂရမ်ပဲရှိခဲ့ပေမဲ့အခုအခါမှာတော့အလေးချိန်တစ်ဖြည်းဖြည်းတိုးလာခဲ့ပြီးနှစ်ကောင်စလုံး14ကီလိုကျော်ကျော်ရှိနေပါပြီခင်ဗျာ။
ဘိုလီးဗီးယားနိုင်ငံလာပက်စ်မြို့မှာဇန်နဝါရီလ17ရက်နေ့ကရိုးရာအခလူကူနေ့ကိုကာရွက်ဝါတဲ့နေ့ကျင်းပပါတယ်။ဌာနေတိုင်းသားတွေရာစုနှစ်နဲ့ချီကျင့်သုံးခဲ့တဲ့ဆေးပြေဝါဖြစ်ကိုကာရွက်ဝါတဲ့ရိုးရာတလေးကိုတရားဝင်သတ်မှတ်ခဲ့တာကတော့2016ခုနှစ်ကဖြစ်ပါတယ်။ဘိုလီးဗီးယားအစိုးရအခြေစိုက်တဲ့နန်းတော်ရှိမှာဌာနေတိုင်းသားအမျိုးသမီးတွေနဲ့အတူဘိုလီးဗီးယားယဉ်ကျေးမှုဝန်ကြီးဆာဘီနာအိုရယ်လာနာလည်းပါဝင်ဆွေးနွေးပါတယ်။နန်းတော်ထဲမှာတော့သမရလူဝီအာစ်ကိုတိုင်းပါဝင်ဆွနေခဲ့ပြီးကိုကာစိုက်ပျိုးသူတွေနဲ့ကိုကာရွက်ဝါတဲ့ဒလိချဲပြန့်လာတဲ့အကြောင်းပြောဆိုဆွနေခဲ့ပါတယ်။ကိုကာရွက်ဝါတာဟာစီးပြေဝါပြေအာဟာရပြည့်ုံတာမကဘိုလီးဗီးယားနိုင်ငံရဲ့ထိတွေ့ကင်တွယ်လို့မရတဲ့ယဉ်ကျေးမှုအမွေးနဲ့တခုလည်းဖြစ်ပါတယ်။တရားမဝင်မှုရဲ့ဆေးဝါးအဖြစ်သတ်မှတ်ထားတဲ့ကိုကင်းချက်လုပ်တဲ့နေရာမှာအဓိကပါဝင်ပစ္စည်းဖြစ်တဲ့ကိုကာရွက်ဟာသတ်မှတ်ထားတဲ့နိုင်ငံကဈေးကွက်မှာရောင်းဝယ်လို့ရတဲ့ပစ္စည်းမဟုတ်ဘူးလို့ကုလသမဂ္ဂမူရစေဝါနဲ့ရာဇဝတ်မှုဆိုင်ရာယုံကပြောဆိုထားပါတယ်ရှင
်။နယ်သာလန်နိုင်ငံက Dash လူမျိုးတွေကတော့ COVID ကာလအတွင်းသူတို့နိုင်ငံမှာ လော့ဒ်ဒေါင်းချအသွာလာကန့်သက်တာတွေကနေဖြစ်လာတဲ့စိတ်ဖိစီးမှုတွေကိုဖြေလျှော့ဖို့အတွက်ကားတွေကိုရိုက်ခွဲတာဒါမှမဟုတ်ပင်လယ်ကမ်းခြေမှာသွားအော်တာတွေလှုပ်လာကြပါတယ်။ Car Smash ကားတွေကိုရိုက်ခွဲခြင်းလို့နာမည်ပေးထားတဲ့အမှားညီကို2ယောက်ဦးဆောင်တဲ့အဖွဲ့ဟာစိတ်ဖိစီးမှုတွေကိုဖြေလျှော့ဖို့ကားအဟောင်းတွေကိုတူတွေတူရင်းနေနဲ့ရိုက်ခွဲနေတာပါ။နယ်သာလန်နိုင်ငံမှာဒီဇင်ဘာလအလယ်လောက်ကစပြီးဇန်နဝါရီလ14ရက်နေ့အထိမရှိမဖြစ်ဆိုင်တွေကလွဲပြီးစားတောက်ဆိုင်တွေလူအများစုသွားလာနိုင်တဲ့နေရာတွေကိုပိတ်ထားခဲ့တာပါ။တဟိတ်မြို့မှာဆိုရင်လေအဆိုတင်တဲ့နီးပြဂျူလီစကော့ကဥဆောင်ပြီးပင်လယ်ကမ်းခြေမှာအတကုံအော်တဲ့နီးနဲ့စိတ်ဖိစီးမှုတွေကိုဖြေလျှော့နေပါတယ်။ပင်လယ်ကမ်းခြေမှာဘယ်သူမှမကြားနိုင်တဲ့အတွက်လဲစိတ်ရှိလက်ရှိအော်နိုင်တဲ့နီးကိုနေ့စဉ်ပြုလုပ်နေတာဖြစ်ပြီးတော့ပါဝင်သူတွေကလည်းဒီနီးကအထောက်အကူပြုတယ်လို့ပြောပါတယ်ခင်ဗျာ။
ကိုငင်းကြတဲ့မခင်ဖြူထွေးတို့ပူထွေးတင်ဆက်တဲ့ကဘာတလွားထူးခြားစံပြအစီသတင်းအစီအစဉ်ကိုနားဆင်ကြကြရတာပါခင်ဗျာတင်းငွေနေနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲသရရှင်တို့အနေနဲ့ VOA မြန်မာပိုင်းကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ကျွန်တော်တို့စီကိုအီးမေးလ်ကနေလည်းဆက်သွယ်လို့ရနိုင်ပါတယ် VOA မြန်မာပိုင်းရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာကိုဆက်ပြီးတော့တင်းငွေနေညအတွက်နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုဥတ္တမောင်တန်းကတလဲပြောပြပေးပါအောင်မယ်ခင်ဗျာ
ရန်ကုန်အလိုမျိုးနဲ့ထော်လီခွေအနီးမှာရှိတဲ့273စီတိုင်းမှာဒီကနေ့မနက်ပိုင်းကပေါက်ကွဲမီးလောင်ခဲ့တယ်လို့ရန်ကုန်မြို့ကံတွေကပြောပါတယ်။ပေါက်ကွဲတန်ကြားပြီးတဲ့နောက်မီးလောင်ပြီးတစ်ဆိုင်လုံးပျက်စီးဆုံးရှုံးမှုရှိခဲ့တယ်လို့အနီးဒေသခံတွေကဆိုကြပါတယ်။မြန်မာနိုင်ငံမီးသားဦးစီးဌာနရဲ့လူမှုကွန်ရက်ပေါ်ထုတ်ပြန်ချက်မှာတော့မီးလောင်ဆုံးရှုံးမှုရှိတယ်ဆိုတာပဲဖော်ပြထားပြီးဘာကြောင့်မီးလောင်ဆုံးရှုံးရတယ်ဆိုတာကိုရေးမထားပါဘူး။ PDF ရန်ကုန်ပြည်သူ့ကာကွယ်ရေးအဖွဲ့တစ်ဖွဲ့ကတော့အလုံးမျိုးနယ်အတွင်း273စီဆိုင်ကိုလက်ပစ်ပုံနှလုံးနဲ့သူတို့တိုက်ခိုက်ခဲ့တယ်လို့ထုတ်ပြန်ခဲ့ပါတယ်။ VOA အနေနဲ့တိကျအတည်ပြုလို့မရပါဘူး။အမေရိကန်ပြည်ထောင်စုတက္ကသပြည်နယ်ကဂျူးဖျားကျောင်းတစ်ခုထဲမှာဒဇာဂန်တွေဖမ်းထားတဲ့လူဟာဂျူးလူမှုအသိုက်အဝန်းကိုတမင်ပြစ်မှတ်ထားတာမဟုတ်ဘူးလို့အမေရိကန်စုံစမ်းစစ်ဆေးရေးဘူရို FBI ကပြောကြပါတယ်။ Congregationဘက်ဣစရေဂျူပြားကျောင်းထဲမှာတရားခံအဖြစ်ဖမ်းထားခံရတဲ့လူ၄ဦးစလုံးဗေးမသိရမခပြန်ထွက်လာနိုင်ခဲ့တယ်လို့တာဝန်ရှိသူတွေကစနေနေ့ညမှာပြောပါတယ်။ဇာခံတဦးကတော့အစောပိုင်းမှာပြန်လွတ်လိုက်တာဖြစ်ပြီးကြံ၃ဦးကိုတော့တာဝန်ရှိသူတွေကဖျားကျောင်းထဲဝင်ပြီးကယ်ထုတ်ခဲ့တာပါ။ဂျူပြားကျောင်းကိုဝင်စီးခဲ့သူတိတ်ဆုံးသွားတယ်ဆိုပေမဲ့ဘလို့သက်ခံရတယ်ဆိုတော့တာဝန်ရှိသူတွေကထုတ်ပြန်ခြင်းမရှိပါဘူး။ယူကရိန်းစိုးရဌာနတွေရဲ့ကွန်ပျူတာစနစ်တွေဖျက်ဆီးအတိုက်ခံနေရတယ်လို့ Microsoft ကုမ္ပဏီကြီးကပြောပါတယ်။ဒါပေမဲ့ဌာနရေးအတွက်ကိုတော့အတိအကျမပြောပါဘူး။အင်္ဂလိပ်လို Malware လို့ခေါ်တဲ့ဖျက်ဆီး software ကိုကြာတာပတိနေမှာစတွေ့ခဲ့တယ်လို့ Microsoft ကုမ္ပဏီကသူ့ရဲ့ blog မှာပြောထားပါတယ်။တိုက်တိုက်ဆိုင်ဆိုင်အဲ့ဒီအချိန်မှာပဲယူကရိန်းစိုးရရဲ့ website ခေါ် Internet စာမျက်နှာပေါင်း80ချောလဲ Internet နဲ့ပြတ်တောက်တော့ကြပါတယ်။ဟေဒီတပ်ရဂျိုဗင်းဝိုင်ဆေးကိုလောက်ကျန်တပ်ဖြတ်မှုနဲ့တန်ရက်ရှိခံထားရတဲ့ဟေဒီအမဟောင်းတယောက်ကိုဂျမေကာနိုင်ငံမှာဖမ်းဆီးခဲ့တယ်လို့ဟေဒီတာဝန်ရှိသူတွေကပြောပါတယ်။တပ်ရဝိုင်ဆေးကိုလောက်ကျန်တပ်ဖြတ်မှုဆွဆွဲချက်နဲ့လွတ်တော်မဟောင်းဂျင်းဂျိုးဂျိုးဆက်ကို2020ခုတစ်ခုနှစ်ဇူလိုင်လကတည်းကအလိုရှိနေတာဖြစ်ပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုဥတ္တမောင်တန်းကတင်ပြပေးခဲ့တာပါခင်ဗျာ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုရန်နိုင်ဖြစ်ပြီးစက်ပန်းဆိုင်ရာနဲ့ရုပ်ပန်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ Nick Ivanov တို့ဖြစ်ကြပါတယ်။ကျွန်တော်ကတော့ဇောင်းလိုက်ပါ။ VO American တန်ရဲ့တင်းတင်းငွေနေညအစီအစဉ်ကိုနားဆင်ကြကြရတာပါခင်ဗျာ။ VO ကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးပေးအပ်နေတဲ့ခတ်သိမ်းကင်းဝေးပြီးတော့လူရင်းဆန္ဒတွေအမြန်ဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.